Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American တန်ကနေ2015ခုနှစ်မေလ10ရက်တောက်ချန်နေနနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့49တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုကိုစောဝင်းလိုက်နဲ့ကျွန်တော်ကြော်သိမ်းကြေညာပါပါဒီတင်လွတ်တော်ရွေးကောက်ပွဲမှာဘယ်ပါတီမှအစိုးရဖွဲ့နိုင်တဲ့အထိတက်တက်တသားနိုင်မရကြပါဘူးဂျီမီနိုင်ငံကထိတ်တဲအယ်ဂိုင်ဒါခေါင်းဆောင်တူအမေရိကန်လေကြောင်းတိုက်ခိုက်မှုကြောင့်တေဆုံးသွားတယ်လို့အယ်ဂိုင်ဒါအဖွဲ့ကပြောပါတယ်စီးရီးယားတပ်ဝင်တွေကိုစပီးလေ့ကျင့်ပေးနေပြီလို့အမေရိကန်ပန်တဂွန်စစ်ဌာနချုပ်ကပြောပါတယ်ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိတ်တဲသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
ကောင်းပါပြီရှင်အခုအတန်လွှင့်ချိန်မတိုင်ခင်နိုင်ပိုင်းလုံမှာမဲဆန္ဒပေးတာတွေပြီးဆုံးသွားတဲ့ဗြိတိန်ရွေးကောက်ပွဲအပေါ်ဗြိတိန်နိုင်ငံရောက်မြန်မာတွေဘယ်လိုသုံးသပ်နေကြပါသလဲ
။ဗမာပြည်အတိုက်အခံနဲ့ပတ်သက်ပြီးအထူးသဖြင့်ပေါ့ NLD နဲ့ပတ်သက်လို့ကတော့ဒီ Labor Party ပေါ့ Conservative Party ရောသူတို့အတူတူသဘောထားအတူတူပဲလို့ကျွန်တော်မြင်တယ
်။ဒါကတော့လန်ဒန်အခြေစိုက်မြမအရေးသုံးသပ်သူတဦးပါ။တည်င်းအစီအစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရမှာပါရှင်။ဒါအပြင်ကချင်ပြည်နယ်မှာမြမစစ်တပ်နဲ့ KIA နှစ်ဖက်တပ်တွေအပြန်အလှန်ဖြစ်နေတဲ့တိုက်ပွဲနောက်ဆုံးအခြေအနေကိုလည်းကြားဖို့ရှိပါတယ်။နောက်ပိုင်းမှာတော့ကလေးချီထွားနှုတ်နဲ့ပတ်သက်လို့ပြောပြမယ်။ကျမရေကဏ္ဍနဲ့တိုင်းရင်းသတင်းလွှာတို့ကိုထုတ်လွှင့်မှာပါရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုစော်ဝင်းလိုင်တို့ကပြောပြပါအောင်ရှင
်။ပြည်တွင်းရွေးကောက်ပွဲတွေမှာလက်ရှိဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ရဲ့ Conservative Party ကအောက်လွှတ်တော်နေရာအများစုကိုနိုင်ရပြီမယ်။ပြက်ပြက်သားသားလူများစုဖြစ်ဖို့မဲနေငယ်လူသွားတယ်ဆိုတာကိုမဲယုံထွက်ကောက်ယူတဲ့စစ်တမ်းတွေကပြပါတယ်။အောက်လွတ်တော်မှာအမတ်အရေးတွေက650ရှိပါတယ်။တနင်္ဂနွေလုံးကအတန်လွှင့်တည်နှမတွေကောက်ယူတဲ့စစ်တမ်းရလက်ကိုကြာတာပရီနေကမဲယုံတွေပိတ်သွားပြီးတဲ့နောက်မိနစ်ပိုင်းအတွင်းမှာပဲထုတ်ပြန်တာပါ။အခုရွေးကောက်ပွဲဟာပြည်ထောင်နိုင်ငံမှာဆယ်စုနှစ်များစွာအတွင်းခံမှန်းရအခက်အခဲဆုံးနဲ့အရေးပါဆုံးရွေးကောက်ပွဲဖြစ်တယ်လို့လေ့လာသူတွေကပြောပါတယ်။စစ်တမ်းတွေအရကွန်ဆာဗေးတစ်ပါတီကအမတ်နေရာ316နေရာကိုအနိုင်ရပြီးအတိုက်ခံလေဘာပါတီက239နေရာကိုအနိုင်ရပါတယ်။စကော့တလန်မျိုးသားပါတီ SNP ကအမတ်နေရာ58နေရာကိုနိုင်ရပါတယ်။ Conservative Party နဲ့သူ့ရဲ့မဟာမိတ် Liberal Democrat Party နှစ်ခုပေါင်းပြီးအမတ်နေရာ326နေရာရမယ်လို့ခန့်မှန်းထားတဲ့အတိုင်းဖြစ်မယ်ဆိုရင်တော့ Mr. Cameron ဟာဝန်ကြီးချုပ်ဆက်ဖြစ်နေမယ်လို့လေ့လာသူတွေကပြောပါတယ်။ဒီပါတီနှစ်ခုဟာ2010ပြည့်နှစ်ကလေးကညွန်ပေါင်းဆွေးနွေးဖွဲ့ပြီးအုပ်ချုပ်လာတာပါ။သူပြန်ပြီးရွေးကောက်ခံရတယ်ဆိုရင်အဖွဲ့ဝင်28နိုင်ငံပါဥရောပသမဂ EU ထဲမှာဆက်ပါမယ်မပါဘူးဆိုတာကိုလူလူဆန္ဒခံယူပွဲလုပ်မယ်လို့မစ္စတာကင်မရွန်ကကတိပေးထားပါတယ်
။အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုကတိကျမှာခင်ဗျာအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်သူတို့ရဲ့ထိတ်တန်းကောင်းဆောင်တူပြီးခဲ့တဲ့လအတွင်းသေဆုံးသွားတယ်လို့ယီမင်နိုင်ငံမှာရှိတဲ့ Al-Qaeda အဖွဲ့ကပြောပါတယ်။ယီမင်နိုင်ငံအတွင်းကမူခလာစိတ်ကမ်းမျိုးကိုအမေရိကန်ကလေကြောင်းကတိုက်ခိုက်မှုပြုလုပ်ခဲ့တာမှာ Al-Qaeda အဖွဲ့ခေါင်းဆောင် Nasser bin Ali Al-Ansi နဲ့သူ့ရဲ့သားကြီးအပါအဝင်တခြားစစ်သွေးကြွအတော်များများလည်းတည်ဆုံသွားတယ်လို့ SITE လို့ခေါ်တဲ့ထောက်လိုင်းအဖွဲ့ကကြာတာပရိနေမှာပြောပါတယ်။တမန်တော်မိုဟာမက်ကိုလောင်ပြောင်ထားတဲ့ကာတွန်းကိုပုံနှိပ်ထုတ်ဝေခဲ့တဲ့ပြင်သစ်နိုင်ငံကတေယောဇာမဂ္ဂဇင်း Charlie Hebdo ကိုဇန်နဝါရီလတုန်းကတိုက်ခိုက်မှုကိုအာရေဗျာကျွန်းဆွယ်အခြေစိုက်သူတို့ရဲ့ Al-Qaeda အဖွဲ့ကပြုလုပ်ခဲ့ခြင်းဖြစ်ကြောင်း ANSI ကပြောထားပါတယ်။ American စစ်ဌာနချုပ်ပင်တဂွန်မှာကြာတာပရိနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့ကာကွယ်ဝန်ကြီး Ashton Carter ကအဲ့ဒီကိစ္စကိုအတည်ပြုပြောကြားခဲ့ခြင်းမရှိပါဘူး။ဒီမင်းနိုင်ငံအတွင်းမှာရှိတဲ့ Al-Qaeda အဖွဲ့ပေါ်အမေရိကန်ပြည်ထောင်စုကမောင်းတူမဲ့ drone ယာဉ်တွေနဲ့လေကြောင်းကနေမကြာခဏတိုက်ခိုက်လေရှိပါတယ်။ဒါပေမဲ့ Houthi သဘုံအဖွဲ့တွေကပြီးခဲ့တဲ့လအတွင်းအမေရိကန်တို့အသုံးပြုနေတဲ့ယီမင်လေဆိပ်စီကိုဥတီထိုးစစ်ဆင်လာနေတဲ့အတွက်အဲဒီကနေပြန်လည်ဆုတ်ခွာခဲ့ပါတယ
်။ Syria နိုင်ငံမှာ Islam စစ်သွေးကြွ IS အစွန်ရောက်တွေကိုတိုက်ခိုက်ဖို့သဘောထားအစွန်မရောက်တဲ့ Syria သဘုံတွေကိုအမေရိကန်ကစပီးလေ့ကျင့်ပေးနေပြီလို့ပန်တဂွန်စစ်ဌာနချုပ်ကပြောပါတယ်။နောက်ကြောင်းကိုအထူးလေ့လာဆန်းစစ်ထားတဲ့ Syria သဘုံအယောက်90ကိုလုံခြုံတဲ့နေရာတနေရာမှာစပီးလေ့ကျင့်ပေးနေပြီလို့အမေရိကန်ကာကွယ်ရေးဝန်ကြီး Ashton Carter ကသတင်းတောက်တွေကိုကြာတာပရိနေမှာပြောပါတယ်။ဘယ်နေရာဆိုတာကိုတော့ဖွင့်မပြောသွားပဲလေ့ကျင့်ရေးအစီအစဉ်ကိုတဖြည်းဖြည်းချင်းတိုးချဲ့သွားမယ်လို့ပြောပါတယ်။ Syria ပြည်တွင်းစစ်ပွဲစတဲ့ဆိုကြတဲ့ကပဲသဘောထားအဆုံးမရောက်တဲ့အတိုက်ခံတွေကိုထောက်ခံတဲ့အကြောင်းဥပမာအစိုးရကပြောထားပါတယ်။ဒါပေမဲ့လေ့ကျင့်ရေးအစီအစဉ်စဖို့တိတ်နှောက်နေခဲ့ပြီးအစီအစဉ်ရဲ့အဓိကရည်ရွယ်ချက်ဘယ်သူတွေကိုလေ့ကျင့်ပေးတယ်ဆိုတဲ့အတိအကျအချက်တွေကရှင်းရှင်းလင်းလင်းမရှိဘူးလို့ကွန်ဂရက်လွှတ်တော်အမတ်တချို့ကပြောထားပါတယ်။တဘုံတို့ရဲ့အဓိကမစ်ရှင်က IS အဖွဲ့ကိုတိုက်ခိုက်ဖို့ဖြစ်ပြီးဒီအတွက်သူတို့ကိုလေ့ကျင့်ပေးပစ္စည်းကိရိယာတက်ဆင်ပေးတာဖြစ်တယ်လို့ဝန်ကြီးကာတာကကြာတာပရိနေမှာပြောပါတယ်။တကယ်လို့တဘုံတွေဟာစီးရီးယားတပ်တွေကိုကိုယ့်ဘာသာတိုက်နေရတယ်ဆိုရင်သူဆိုအပြင်အမေရိကန်မှာတာဝန်ရှိတယ်လို့ဝန်ကြီးကာတာကပြောပါတယ်
။ဘ ဘရူနီနိုင်ငံမြို့တော်လမ်းမတွေမှာဂျာတာဗရီနေကအကြမ်းဖက်စုပမှုတွေထပ်မံဖြစ်ပွားခဲ့ပါတယ်။တိုင်းပြည်အတွင်းမတည်ငြိမ်မှုတွေဖြစ်နေတဲ့အတွက်ရှစ်လအတွင်းရွေးကောက်ပွဲကျင်းပဖို့မဖြစ်နိုင်မှုဆိုပြီး AU အာဖရိကသမဂ္ဂရဲ့ထိပ်တန်းခေါင်းဆောင်တွေကပြောဆိုနေတဲ့အချိန်မှာပဲစုပမှုတွေထပ်မံဖြစ်ပွားခဲ့တာပါ။လက်ရှိဘရူန်ဒီသမ္မတပီယရဲနကူရွန်ဇီဇာကသူ့အနေနဲ့တတိယသက်တမ်းအတွက်ထပ်မံအရွေးခံမယ်လို့ပြောကြားလိုက်ပြီးကလေးကတိုင်းပြည်အတွင်းနေ့စဉ်လိုလိုအကြမ်းဖက်ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့တာပါ။အတိုက်ခံတွေကတော့သမ္မတရဲ့ဆုံးဖြတ်ချက်ဟာဖွဲ့စည်းပုံစင်းမြင်းနဲ့ကန့်ညီခြင်းမရှိဘူးလို့ပြောပါတယ်။ဂျာတာပရိနေကဘူဂျမ်ဘူရာမှာဖြစ်ပွားခဲ့တဲ့တိုက်ခိုက်ရင်ဆိုင်မှုတွေကြောင့်အ ਨੇ စုံလူ3ဦးသေဆုံးသွားတယ်လို့မျက်မြင်သက်သေတွေနဲ့ဘရွန်ဒီကြက်ချင်းဒီအဖွဲ့ကပြောပါတယ်။ထိတ်တန့်ရင်ဆိုင်မှုတစ်ခုမှာတော့သမ္မတကိုထောက်ခံသူတွေကအတိုက်ခံလူအုပ်စုတွေလက်ပစ်ပုံးနဲ့ပြစ်ခတ်ခဲ့တဲ့အတွက်လူ3ဦးသေဆုံးပြီးအများပြားလဲထိခိုက်ဒဏ်ရာရသွားတယ်လို့ဆိုပါတယ်။တခြားဖြစ်ပေါ်မှုတစ်ခုမှာတော့အတိုက်ခံလူအုပ်စုတွေကလက်ရှိအာဏာရသမ္မတရဲ့ပါတီကလူငယ်အဖွဲ့ဝင်2ဦးကိုမိရှို့တပ်ဖြတ်ပစ်လိုက်တယ်လို့ဆိုပါတယ်။ဧပြီလ26ရက်နေ့ကစတင်ခဲ့တဲ့အကြမ်းဖက်စုပမှုတွေကြောင့်အ ਨੇ စုံလူ73ဦးသေဆုံးခဲ့ပြီးဖြစ်ပါတယ်။ဘရွန်ဒီနိုင်ငံမှာဇွန်လ26ရက်နေ့ကျင်းပမယ့်ရွေးကောက်ပွဲအတွက် AU အာဖရိကသမ္မတအနေနဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကိုဆေးလွတ်မှာမဟုတ်ဘူးလို့အာဖရိကသမ္မတရဲ့အကြီးအကဲကအဒစ်စ်အဘမာမြို့မှာပြောပါတယ
်။ UAE ဘရီကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1509ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝေကနေတောက်ကြနေမနေ့ဖက်သတင်းများကိုဓာတ်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အီရန်နျူကလ িয়ার စီစဉ်ကိုကန့်သက်တားဆီးရေးဆိုင်ရာဘယ်လိုနိုင်ငံတကာသဘောတူညီချက်မျိုးကိုမဆိုပြန်ပြီးသုံးသပ်ခွင့်ဒါအပြင်ပယ်ချနိုင်ခွင့်တောင်မှရစေမဲ့ဥပဒေမူကြမ်းတစ်ရပ်ကိုအမေရိကန်ထက်လွတ်တော်ကအတည်ပြုလိုက်ပါပြီ။ထောက်ခံမဲ့98မဲကောက်ကွက်မဲ1မဲနဲ့အထက်လူတော်ကအတည်ပြုလိုက်တဲ့ဥပဒေမူကြမ်းကိုနောက်သတင်းပတ်မှာအောက်လူတော်ကဆုံးဖြတ်ဖို့ရှိပါတယ်။အမေရိကန်အပါအဝင်ကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်တို့အကြားစစ်ဆက်ဆွေးနွေးနေတဲ့သဘောတူစာချုပ်ကိုကွန်ဂရက်လူတော်ကပြန်ပြီးသုံးသပ်မဲ့ကိစ္စအပေါ်သမ္မတဘရာကိုဘာမားကပထမတော့ကောက်ကွက်ပါတယ်။ဒါပေမဲ့ကွန်ဂရက်လူတော်ကနောက်ဆုံးအတည်ပြုပြီးရင်အခုလက်ရှိဥပဒေမူကြမ်းကိုသူလက်မှတ်ထိုးမယ်လို့ပြောထားပါတယ်။သဘောတူစာချုပ်ကိုကွန်ဂရက်လူတော်ကသုံးသပ်လေ့လာဖို့ဥပဒေမူကြမ်းထဲမှာရက်30ခွင့်ပြုထားပြီးလွှတ်တော်မှာသဘောတူတယ်ဆိုရင်ပယ်ချခွင့်ရှိပါတယ်။အီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်မထုတ်နိုင်အောင်သူ့ရဲ့နျူကလ িয়ার အစီအစဉ်ကိုတာမြစ်ကန်တန်ရေးသဘောတူစာချုပ်တစ်ခုရဖို့ရုရှား၊တရုတ်၊ဂျာမနီ၊ပြင်သစ်၊ဗြိတိန်၊အမေရိကန်၊အင်အားကြီး6နိုင်ငံနဲ့အီရန်တို့ကြားဆွေးနွေးညှိနှိုင်းနေကြတာပါ။
ဂျာမန်နိုင်ငံသားဝန်ကြီး Frank Walter Steinmeier ဟာရုရှားနိုင်ငံသားဝန်ကြီး Sergei Lavrov နဲ့ရုရှားနိုင်ငံ Volgograd မြို့မှာကြာတာပရင်းကတွေ့ဆုံခဲ့ပြီးယူကရိန်းပြည်ပခါပြည်လဲရေးလှုပ်ဆောင်နေတဲ့နိလန်တွေကိုဆွေးနွေးခဲ့ကြပါတယ်။အခက်အခဲတွေကြားကပဲနည်းနည်းချင်းတဖြည်းဖြည်းနဲ့ဒီပြဿနာကိုရှေ့တိုးဆောင်ရွက်နိုင်ခဲ့တဲ့အကြောင်းပြည်ပကပြည်လဲရေးအတွက်ယူကရိန်း Donetsk နဲ့ Luhansk တို့အကြားထိတ်တိုက်တွေ့ဆုံဆွေးနွေးဖို့အလို့အဖွဲ့ဖွဲ့စည်းရေးလိုအပ်တယ်ဆိုတာကိုပုထုနေ့က Minsk မှာပြုလုပ်ခဲ့တဲ့ဆွေးနွေးပွဲကနေအဲ့ဒီလိုရှေ့တိုးဆောင်ရွက်နိုင်ခဲ့တယ်ဆိုတာကိုအတည်ပြုပေးနိုင်ခဲ့ကြောင်းအဲ့ဒီအလို့အဖွဲ့ဖွဲ့စည်းဆောင်ရွက်မဲ့ကိစ္စကိုရုရှားအနေနဲ့အစကတည်းကထောက်ခံခဲ့ကြောင်းဒါဟာအလုံးစုပေါင်းအပြေရှာနိုင်မဲ့နီလန်ဖြစ်ကြောင်းရုရှားနိုင်ငံရဲ့ဝန်ကြီး Sergei Lavrov ကပြောပါတယ်ယူကရိန်းနိုင်ငံအရှေ့ပိုင်းမှာဖြစ်နေတဲ့ပြည်ပကပြည်လဲရေးအတွက်တိုးတက်မှုအနည်းငယ်ရခဲ့တယ်ဆိုတာကိုဂျာမန်နိုင်ငံရဲ့ဝန်ကြီးစတိုင်မိုင်ယာကလည်းပြောပါတယ်ဘလို့ပဲအခက်အခဲတွေနဲ့ရှိနေပါစေသူတို့အနေနဲ့ဒီပြဿနာကိုငြင်းချမ်းတဲ့နည်းနဲ့ဖြေရှင်းသွားနိုင်ရေးအတွက်စ조사ဆောင်ရွက်နေကြောင်းသူကပြောပါတယ်မစ်မာရက်ရရှိခဲ့တဲ့ငြင်းချမ်းရေးသဘောတူညီချက်အကောင့်ထယ်ဖော်နိုင်ရေးအတွက်ယူကရိန်းအရာရှိတွေရုရှားလိုလာတဲ့ခွဲထွက်ရေးသဘောအဖွဲ့တွေနဲ့ရုရှားအရာရှိတွေဟာ OSCE ဥရောပတိုက်လူညုံရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ရေးအဖွဲ့ကြီးရဲ့ကြီးကြပ်မှုအောက်မှာပုထုနေ့ကတွေ့ဆုံဆွေးနွေးခဲ့တဲ့အပေါ်နိုင်ငံသားရေးဝန်ကြီးအုပ်စုလုံးကလည်းကြိုဆိုလိုက်ပါတယ်။ဒုတိယကမ္ဘာစစ်အတွင်းနာဇီဂျာမနီတွေကိုဆိုဗီယက်တပ်ဖွဲ့တွေကတိုက်ထုတ်လိုက်နိုင်တဲ့တချိန်ကစတာလင်ဂရတ်လို့ခေါ်တဲ့အဲ့ဒီ Volgograd မြို့ကိုဂျာမနီနိုင်ငံသားရေးဝန်ကြီးစတိုင်မိုင်ယာကတွားရောက်လက်ပတ်နေတာဖြစ်ပါတယ်။ဒုတိယကမ္ဘာစစ်ကြီးပြည်ဆုံးခဲ့တဲ့နှစ်80မြောက်နှစ်ပတ်လည်နေ့မတိုင်ခင်ရပ်ပန်းအင်လိုမှာအခုလိုတွားရောက်လက်ပတ်ခြင်းလည်းဖြစ်ပါတယ်
။အမေရိကန်နိုင်ငံသားတွေရဲ့တယ်လီဖုန်းဆက်သွယ်ပြောဆိုချက်မှတ်တမ်းအမြောက်အများကိုအမေရိကန်ပြည်ထောင်စုလူညုံရေးကောင်စီ NSA ကလျှို့ဝှက်ရယူစုဆောင်းတာဟာတရားမဝင်ဘူးလို့အမေရိကန်အယူခံတရားရုံးတစ်ခုကဆုံးဖြတ်လိုက်ပါတယ်။ဒါဟာကွန်ဂရက်လွှတ်တော်ကလုပ်ပိုင်ခွင့်ပေးထားတာတဲ့အများကြီးကြော်လွန်နေတယ်လို့ဆိုပါတယ်။ Metadata တွေကိုစုဆောင်းတာပါလို့ NSA ကပြောတဲ့ဖုန်းမှတ်တမ်းတွေရယူတဲ့ပေါ်အမေရိကန်လူမှုအခွင့်အရေးဆိုင်ရာသမဂ္ဂ ACLU ကတရားစွဲတာနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်ထွက်တာပါ။ဖုန်းနံပါတ်တွေခေါ်ဆိုတဲ့အချိန်ပေါင်းတွေအပါအဝင်တယ်လီဖုန်းခေါ်ဆိုမှုပေါင်းတန်ပေါင်းများစွာကို NSA ကလျှို့ဝှက်စုဆောင်းရယူခဲ့ပြီးဖုန်းခေါ်တဲ့အကြောင်းအရာတွေတော့မပါပါဘူး။ အဲ့လိုတယ်လီဖုန်းမှတ်တမ်းတွေလျှို့ဝှက်ရယူနေတာကိုလွန်ခဲ့တဲ့နှစ်နှစ်အထိအမေရိကန်နိုင်ငံသားအလုံးနီးပါးမသိခဲ့ကြပါဘူး NSA ရဲ့တချို့လုပ်ငန်းနဲ့ပတ်သက်လို့ contract ဝန်ထမ်းဟောင်း Edward Snowden ကအထောက်အထားအများပြားကိုဖွင့်ချလိုက်ပြီးမှသိခဲ့ကြတာပါအမေရိကန်နောက်အလယ်ပိုင်းပြည်နယ်တွေဖြစ်တဲ့ Oklahoma, Kansas, Texas နဲ့ Nebraska ပြည်နယ်တွေမှာလေဆင်နှာမောင်းတွေတိုက်တာကြောင့်လူတစ်ယောက်တည်းမနဲ့တည်ဆုံပြီး12ယောက်တည်းမနဲ့ဒဏ်ရာရခဲ့ပြီးတဲ့နောက်ဒေသခံတွေကအပျက်စီးတွေကိုစပြီးရှင်းလင်းနေကြပါပြီလေဆင်နှာမောင်းအလုံး40လောက်အဲ့ဒီဒေသတစ်လျှောက်မှာဗိုလ်ဒူးတွေကဝန်တိုက်တာဖြစ်ပြီးနေအိမ်စီးပွားရေးလုပ်ငန်းနဲ့စိုက်ခင်း3ဒါဇင်နီးပါးပျက်စီးသွားတာပါ Oklahoma ပြည်နယ်မှာအမျိုးသမီးတူဟာသူ့အိမ်ထဲကမုန်တိုင်းခိုတဲ့အခန်းထဲမှာဘေးကင်းအောင်ဝင်နေရင်ဘူဒူးနေညကမုန်တိုင်းတွေကြောင့်ရေကြီးတဲ့အတွက်တည်ဆုံသွားတယ်လို့ရတပ်ဖွဲ့ကပြောပါတယ်။အထူးသဖြင့် Oklahoma ပြည်နယ်ရဲ့မြို့တော် Oklahoma City အပြင်ဘက်တွေမှာပျက်စီးပုံများပါတယ်။လူနေအိမ်နဲ့စီးပွားရေးလုပ်ငန်းထောင်ပေါင်းများစွာလျှက်ဆင်ပြီးမရှိဖြစ်နေပြီးလူ12ယောက်ထဲမှနေလေဒဏ်ရာရကြပါတယ်ခင်ဗျာ
။တောက်ချန်နေနဲ့ခင်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုချော်ချော်သိန်းနဲ့ကိုစော်ဝင်းလိုင်တို့ကပြပြခဲ့တာပါရှင်။ VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းတွေမှာထိတ်တန့်ရောက်နေတဲ့ဗြိတိန်ပါလီမန်ရွေးကောက်ပွဲကိုဗြိတိန်နိုင်ငံရောက်မြန်မာတွေဘလို့သုံးသပ်နေကြပါသလဲဆိုတာကိုတင်ပြမှာပါရှင်။မြန်မာအပေါ်ထားတဲ့ဗြိတိန်မူဝါဒဟာဘယ်အစိုးရတက်တက်ကြီးမားတဲ့အပြောင်းလဲဖြစ်မှာမဟုတ်ဘူးလို့အများစုကသုံးသပ်ထားပါတယ်။ဒါပေမဲ့လည်းအခုကျင်းပနေတဲ့ရွေးကောက်ပွဲမှာတက်လာမယ့်အစိုးရကိုလေဘာပါတီကဥဆောင်မယ်ဆိုရင်တော့မြန်မာအစိုးရနဲ့ဆက်ဆံရေးမှာအပြောင်းလဲတချို့ရှိလာနိုင်တယ်လို့ဗြိတိန်ထေဆိုင်ဘာမယူကေကမ်ပိန်းအဖွဲ့ရဲ့ပြောခွင့်ရအမျိုးသမီးနန်းဆိုရာဖန်ကပြောပါတယ
်။ဘာဖြစ်လဲဆိုတော့လေဘာပါတီကိုကြည့်ရမယ်ဆိုရင်တို့ကထုံးစံအတိုင်းပေါ့နော်သူတို့ကဒီလူခွင့်ရေးကိုပြီးတော့ဒီအလုပ်သမားအခွင့်အရေးတွေကိုသူတို့ကဦးစားပေးပြီးတော့လုပ်နေတယ်ဆိုတော့သူတို့ပါတီရဲ့မြန်မာပြည်အပေါ်မှာတင်းမှလာမလားလို့ကျွန်မတို့ကတော့စမ်းကြည့်နေတယ်ပေါ့နော်ပြီးခဲ့တဲ့အစိုးရကွန်ဆာဗေးတစ်ပါတီနဲ့ Liberal Democratic Party ပူးပေါင်းတဲ့အစိုးရကြတော့သူတို့ကမြန်မာပြည်အပေါ်မှာရှိနေတဲ့မူဝါဒကအဲ့လိုတင်းမှမရှိဘူးပေါ့နော်ဥသိမ်းစိန်အစိုးရနဲ့ပူပန်ဖို့သူတို့ကပို့ပြီးတော့အားသာနဲ့ပြီးတော့ဒီမိုကရေစီရေးနဲ့လူခွင့်ရေးဘက်မှာအားနည်းနေတယ်လို့ကျွန်မတို့မြင်ပါတယ
်။လေဘာပါတီသာအစိုးရဖွဲ့ပြင်မယ်ဆိုရင်မြန်မာပေါ်ထားမဲ့မူဝါဒအလားအလာနဲ့ပတ်သက်လို့လန်ဒန်ခြေဆိုင်မြမအရေးတုံသက်သူဒေါက်တာအောင်ခင်ကအခုလိုမြင်ပါတယ
်။ဟိုလေဘာပါတီတက်လာရင်တော့လေဘာပါတီကဒီစေအစိုးရနဲ့ပတ်သက်ပြီးသဘောထားတော့ဟိုဘယ်လိုရှိမလဲတော့မသိဘူးတော့ပြောင်းရင်လည်းပြောင်းနေနိုင်တယ်။အလုပ်သမားပါတီဆိုအလုပ်သမားတွေပြီးရလော်ဘီလုပ်တဲ့လူတွေမရမယ်ပေါ့လေ။ဆိုဝိုင်းပြီးတော့သဘိမောက်မယ်ပြီးမယ်။တမကတွေရနေတော့ကင်လို့ရှိရင်တော့သူ policy ပြောင်းနိုင်တာပေါ့
။ဟုတ်ကဲ့။အဲ့တော့အခုလက်ရှိဒီရွေးကောက်ပွဲအနေထားရရောဘယ်ဘက်ကဘလို့နိုင်မလဲဆိုတဲ့အနေထားရောဘလို့မြင်လဲရှင
်။အဲရွေးကောက်ပွဲဟိုကွန်ဆာဗေးတစ်ဗာနည်းနည်းလေးတာတယ်လို့ပြောနေကြတာပေါ့လေ။အခုဒီညစင်တိုင်းဒီပြီးမယ်။အလုပ်သမားတွေကတော့လီဘာပါတီပဲပြီးကြတာပေါ့လေလူကြီးညသာမျိုးဆိုကျွန်တော်ဆိုလို့ရှိရင်လည်းဥပ္ပိုလ်ပြောရမယ်ကျွန်တော်ကကွန်ဆာဗေးတစ်ကိုပဲပြီးတာပဲဆိုတော့ဘာလို့ဆိုလီဘာပါတီခေါင်းဆောင်ကအက်ဒ်မင်လမန်ကငြင်းလဲငြင်းတယ်နောက်သူကအလုပ်မလုပ်ဘူးတခါမှဆိုတော့အလုပ်မလုပ်ဘူးတဲ့အတွက်နိုင်ငံရေးရွယ်လို့တဲ့လူကြတော့လေဟိုတိတ်အယုံကြည်မရှိကြဘူးပေါ့ညနေအသက်ကြီးတဲ့လူတွေကဆိုတော့လူငယ်တွေကတော့မပြောတတ်ဘူးသူဘလောက်တီပြင်းလဲမပြောတာဘူး
။တေချာတာကတော့ဘဲပါတီပဲအစိုးရဖွဲ့ဖွဲ့မြန်မာနိုင်ငံကအတိုက်ခံပါတီဖြစ်တဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ဆက်ဆံရေးဟာပြောင်းလဲမှာမဟုတ်ဘူးလို့သူကဆိုပါတယ
်။မြန်မာပြည်အတိုက်ခံနဲ့ပတ်သက်ပြီးအထူးသဖြင့်ပေါ့ NLD နဲ့ပတ်သက်လို့ကတော့ဒီ Labor Party ပေါ့ Conservative Party ရောသူတို့အတူတူသဘောထားအတူတူပဲလို့ကျွန်တော်မြင်တယ်။ဘာလို့လဲဆိုတော့ဒီမှာဟိုဒေါ်စုဒီလာသွားတော့ကလည်းဒီ David Cameron ကသူ့ရဲ့ရွေးကောက်ပွဲနေမျိုးခေါ်သွားပြီးပြတယ်။နောက်ဒီအက်မဲလဘန်ကလည်းသူကအတိုက်ခံဒေါ်စုလာတဲ့အချိန်နဲ့သူတို့ဒီလန်ဒန်မှာရှိတဲ့လေဘာအဆောက်ဦးစစ်ပေါ်ဒီလေဘာရုံးချုပ်ဖွင့်တော့အဲဒီလေဘာပါတီရုံးချုပ်ကိုဒေါ်စုကဖွင့်သွားတာပေါ့လေ
။အခုအတန်လွင့်ချိန်မတိုင်ခင်ဗြိတိန်စံတော်ချိန်ည10နာရီမှာမဲယုံတွေအားလုံးကိုပိတ်လိုက်ပြီးမဲတွေစတင်ရွေးတွက်နေပါတယ်။ရွေးကောက်ပွဲရလက်မထွက်လာသေးပေမဲ့ရွှေပြောင်းခြေချနေထိုင်သူအများစုကတော့ Liberal Party ကိုမဲပေးခဲ့ကြတယ်လို့လန်ဒန်မှာနှစ်ပေါင်းများစွာနေထိုင်နေတဲ့မြန်မာတအုပ်ဖြစ်သူကိုဖိုးတာကပြောပါရယ်
ဘလေးဘာရဲ့ policy တော်တော်များများကတော့ကျွန်တော်တို့ဘူးတိုက်တာပေါ့ဗျာဘာလို့ဆိုတော့သူတွေကမိုက်ဂရန့်ဆိုသူကတညာလာမျိုးလေးရှိတယ်ပို့ပြီးတော့အခွင့်အရေးပေးပေးတာမျိုးလေးရှိတာပေါ့နော်လွန်ခဲ့တဲ့9နှစ်မတိုင်ခင်တုန်းကတော့ liver government 10နှစ်လောက် run ခဲ့တဲ့အချိန်မှာတော့ liver government ကတော့အကုန်လုံးကို migrants တွေအားလုံးကိုသူကနေပြီးတော့ထောင်ချောင်ချီချီနဲ့နေလို့ရအောင်ဖိတ်ပြီးတော့အကြအတင်းမလုပ်ထားဘူးပေါ့နော်ဟိုမှာ visa တို့တာပဲဖြစ်ဖြစ်သူက migrants တွေအရှေ့ဥရောပလူတွေဝင်လာတာပဲဖြစ်ဖြစ်တခြားလူမျိုးတွေ non EU ဟို committee တွေကလာတဲ့နိုင်ငံသားတွေပဲဖြစ်ဖြစ်ကျောင်းသားတွေပဲလာပါပဲလာလာဆိုတော့အဲ့လိုမျိုး immigration မှာလိုမျိုး law တွေကအရန်ကို restriction မဖြစ်ထားဘူးပေါ့နော်
လွန်ခဲ့တဲ့9နှစ် conservative နဲ့ liberal democrat party နှစ်ခုပေါင်းထားတဲ့ညွန်ပေါင်းအစိုးရလက်ထက်တုန်းကဗြိတိန်နိုင်ငံမှာရွှေပြောင်းခြေချသူတွေနဲ့ပတ်သက်တဲ့မူဝါဒဟာပျော်ပြောင်းခြင်းမရှိခဲ့ဘူးလို့ကိုဖိုးတာကပြောပါတယ်။မနေ့ကဗြိတိန်နိုင်ငံတဝန်းမဲယုံပေါင်း9000မှာမဲဆန္ဒရှင်တွေတန်းနဲ့ချီမဲပေးခဲ့ကြတာပါ။မဲဆန္ဒနဲ့650အတွက်ပါလီမန်အမတ်နေရာ650ကိုရွေးကောက်ကြမှာဖြစ်ပါတယ်။လက်ရှိအခြေအနေမှာတော့ဘဲပါတီကအမတ်နေရာအများစုရပြီးညွန်ပေါင်းအစိုးရဖွဲ့နိုင်မလဲဆိုတာကိုလူအများကစောင့်ကြည့်နေကြပါတယ်ရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို internet website ဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်ရှင်။စာလုံးပေါင်းကတော့ burmese.voanews.com ဖြစ်ပါတယ်ရှင်။အခုဆက်လက်ပြီးတော့ဗမော်မန်စီတိုက်ပွဲသတင်းကိုပြောပြမှာပါ။ကချင်ပြည်နယ်ဗမော်ခရိုင်မန်စီမြို့နယ်နန်လင်းပါကျေးရွာမှာအစိုးရတပ်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကြားနှစ်ရက်ဆက်တိုက်တိုက်ပွဲတွေဖြစ်ပွားနေပြီးတော့မနေ့ကတော့အစိုးရတပ်ဖက်ကနေလေကြောင်းပစ်ကူပါအသုံးပြုတိုက်ခိုက်လာတယ်လို့ KIA ဘက်ကပြောပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဒီတိုက်ပွဲဟာအစိုးရနဲ့ KIA အကြားကချင်ပြည်နယ်အတွင်းပြစ်ခတ်တိုက်ခိုက်တာတွေရှော့ချဖို့ဆောင်ရွက်နေချိန်ပြန်လည်ဖြစ်ပွားတာဖြစ်ပြီးတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပဋိပက္ခညှိနှိုင်းရေးအဖွဲ့ခေါင်းဆောင်ဗိုလ်မှူးကြီးဇော်တောင်ကအခုလိုပြောပါတယ
်တိုက်ပွဲစဖြစ်တာကမနေ့က6နိုင်ကျော်လောက်ကနေပြန်ဖြစ်တယ်နေ့လည်းနိုင်တော့မှာကတော့အဲ့ဒီလေရင်းမစီးနဲ့လာဖြစ်တယ်စနိုင်ဟောင်းဝင်ချင်မှာအဲ့ဒီစက်တလာလည်းနေဖြစ်တာပေါ့ဘုံချသလားမချဘူးလားကျွန်တော်တကယ်မတက်လာသေးဘူးအဲ့ဒီဟာကအရင်နှစ်တည်းမှာတိုက်ပွဲအကြီးကြီးဖြစ်တဲ့နေရာပေါ့နန်လင်းပါ
နန်လင်းပါရွာဟာ2013ခုနှစ်ကတိုက်ပွဲပြင်းထန်ခဲ့တဲ့နေရာဖြစ်ပြီးရွာသားတွေဟာတခြားကိုပြောင်းရွှေ့နေထိုင်နေကြပါတယ်ပြီးခဲ့တဲ့နှစ်ကတော့ KIA တပ်ဖွဲ့တွေအဲ့ဒီရွာမှာပြန်လည်နေရာယူထားပြီးတဲ့နောက်အခုလိုတိုက်ပွဲဖြစ်ပွားခဲ့တာပါလောလောဆယ်မှာတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးအစိုးရဘက်ကအကြောင်းကြားထားတယ်လို့လည်းဗိုလ်မှူးကြီးဇော်တောင်ကပြောပါတယ်
။ကျွန်တော်နေတဲ့ရွာမှာမင်းကအဲ့ဒီစစ်ကြောင်းတောင်းဝင်လာတဲ့အတွက်ကြောင့်တိုက်ပွဲပြန်ဖြစ်လာပါလား။ကျွန်တော်တို့ဘက်ကလည်းဟိုမင်းကလည်းနေချစ်ရင်ချစ်ချင်းလို့ဟိုဘက်ကပြည်ပခါဖို့ကောင်းဆောင်ဗိုလ်မှူးကြီးတန်းအောင်နဲ့ညီညွတ်ပိုင်းပိုင်းရောအဓိကသူတို့ကအကြောင်းကြားပါလား။ဒါပေမဲ့မင်းကတော့အဲ့ဒီစစ်တင်မောင်ခုတမားတွေကိုလိုက်လံရှင်းလင်းတဲ့စစ်ကြောင်းကိုကျွန်တော်တို့ KIA ကပဲနောက်ဆက်ပြစ်ခတ်တယ်တိုက်ခိုက်တယ်ဆိုတဲ့ပုံစံမျိုးပဲသူတို့ပြောတယ
်အစိုးရဘက်ကတော့အကြောင်းပြန်ကြားတာမရှိသေးဘူးလို့လည်းဆက်ပြောပါတယ်ဒီတိုက်ပွဲနဲ့ပတ်သက်ပြီးမြောက်ပိုင်းတိုင်းစစ်ဌာနချုပ်နဲ့စစ်စီရေးကုကဲမှုဌာနချုပ်ဗမော်ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဗမော်မျိုးနယ်အုပ်ချုပ်ရေးမှူးကတော့တိုက်ပွဲဖြစ်ပွားတယ်ဆိုတာသိရပေမဲ့အခြေအနေအသေးစိတ်ကိုမသိရကြောင်းပြောပါတယ်။ပြီးခဲ့တဲ့ AB လအတွင်းကလည်းဖားကတ်နဲ့တနိုင်းမျိုးနယ်အတွင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီး AB လ29ရက်နေ့မှာတိုက်ပွဲတွေရှော့ချနိုင်ဖို့အတွက်အစိုးရနဲ့ KIO ရဲ့ပြည်ပခန့်ညှိနှိုင်းရေးအဖွဲ့တွေမြစ်ကြီးနားမြို့မှာအရေးပေါ်အစည်းအဝေးကျင်းပခဲ့ပါတယ်။ဒီအစည်းအဝေးမှာတိုက်ပွဲဖြစ်ပွားရမှာဘသူကစတင်ပစ်ခတ်တယ်ဘသူကနေကျော်ဝင်ရောက်တယ်ဆိုတာကိုပူးတွဲစစ်ဆေးဖို့အတွက်သဘောတူခဲ့ပေမဲ့အကောင့်ထဲဖော်နိုင်တာတော့မရှိခဲ့ပါဘူး။ဒီလ6ရက်နေ့ကဝါပြည်သွေးစည်းညင်ညူရေးတက်မရော UWSA ဌာနချုပ်ပန်ဆန်းမှာကျင်းပပြီးဆုံးသွားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့12ဖွဲ့ရဲ့ထိပ်သီးဆွေးနွေးပွဲမှာတော့တနိုင်ငံလုံးပြစ်ခတ်ရက်ဆဲဖို့နဲ့ရေရှည်တည်တမ်းနဲ့ငြိမ်းချမ်းရေးရရှိဖို့ဆိုရင်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုပြပြစေတဲ့ထိုးစစ်တွေကိုရပ်ဆိုင်းဖို့အတွက်တောင်းဆိုထားပါတယ်။အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာမလကုံပိုင်းကတပြည်လုံးအပြစ်ခတ်ရက်ဆဲရေးစာချုပ်မူကြမ်းကို နှစ်ဖက်သဘောတူလက်မှတ်ရေးထိုးထားပြီးဒီလကုံဓမ္မမဟုတ်ဇွန်လဇန်းမှာဒီမူချမ်းကိုအတီးပြုတ်လက်မှတ်ရေးထိုးနိုင်မယ်လို့မျှော်လင့်ထားကြပါတယ်
။ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောပါရှင်။မကြာခင်မှာတော့ကလင်းငယ်ရဲ့အသက်ကိုကယ်တင်နိုင်ဖို့လိုအပ်တဲ့ကာကွယ်ဆေးထိုးပေးရေးအစီအစဉ်တွေဟာလုံလောက်မှုမရှိသေးဘူးလို့ WHO ကပြောဆိုလိုက်တဲ့အကြောင်းကိုလည်းကြားဖို့ရှိပါတယ်။အခုတော့ဒီမန္တလေးမြို့ကပြည်ရင်းပြည်ပခီးသွားရီအလာများတဲ့တောင်တမန်အင်းထဲမှာငါးရီတည်တဲ့အထိရေတွေကိုညင်ညမ်းအောင်လုပ်နေတဲ့ဆက်ယုံတွေကိုတရားစွဲဖို့ပြင်ဆင်နေတဲ့တဲ့တင်ပြောပြမှာပါ။အဲ့ဒီလိုတရားစွဲဖို့မြို့တော်စီမင်းတာယာရေးကော်မတီကပြင်ဆင်နေတဲ့ဆိုတဲ့တဲ့တင်တွေနဲ့ပတ်သက်ပြီးတော့ဒါဟာလုတ်တင်တဲ့ကိစ္စတစ်ခုဖြစ်ပေမဲ့လက်တွေ့ကျတဲ့အခြားပြုပြင်ထိမ့်သိမ့်မှုတွေလည်းလုတ်ဖို့လိုအပ်နေတယ်လို့သဘာဝပတ်ဝန်းကျင်ထိမ့်သိမ့်ရေးအဖွဲ့တချို့ကထောက်ပြနေကြပါတယ်။မခင်ဖြူထွေးကအကြောင်းစုံကိုပြောပြမှာပါရှင်
။မန္တလေးမြို့ကတောင်တမန်အင်းထဲမှာငါးရီအများပြားတည်တဲ့အထိအင်းရင်ညဉ့်ညမ်းတာဟာဆက်ယုံတွေကစွန့်ပစ်တဲ့ပစ္စည်းတွေကြောင့်ဖြစ်တယ်လို့ဆိုပြီးတောင်တမန်အင်းအနီးမှာရှိတဲ့ဆက်ယုံတချို့ကိုတရားစွဲဖို့မန္တလေးမြို့တော်စီပင်တာယာရေးကော်မတီကပြင်ဆင်နေတဲ့အကြောင်း DPA သတင်းမှာဖော်ပြထားတာပါ။တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးဆောင်ရွက်နေသူတွေကတော့အခုလိုဆက်ယုံတွေကိုတရားစွဲယုံတစ်ခုတည်းနဲ့တော့လုံလောက်မှာမဟုတ်ဘဲတခြားလိုအပ်တဲ့ပြုပြင်ထိမ့်သိမ်းမှုတွေကိုလည်းစနစ်တကျလှုပ်ဆောင်သွားဖို့လိုတယ်လို့ပြောဆိုကြပါတယ်။သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တခုဖြစ်တဲ့ဆက်ရောက်ဆုံးအဖွဲ့ကကိုမမဦးကအခုလိုထောက်ပြပါတယ်
။တောင်တန်းကိုတကယ်သဆိုးရှည်ရင်တကယ်ကိုလုတ်တင်လုတ်ထိုက်တဲ့ plan တွေ master plan တွေချပြီးတော့လုတ်ဖို့လိုတယ်လို့ကျွန်တော်ကပြောချင်တယ်။ဒီတောင်တန်းဟာကြောင်ထားတဲ့ရေကြောင်ဖြစ်သွားတယ်။ကြောင်ထားတဲ့ရေကနှစ်ပေါင်း20ကျော်ကြာပြီ။အောက်ထက်မှာဓာတ်ချင်းတွေအနေထိုင်နေရေကစီးဝင်ရေကရေတန့်ဆင်မှုလုံးနေတယ်။တောင်ဝန်းကျင်မှာကအမိုက်ပြိုက်ဒီနဲ့ရှိသေးသေးရေနဲ့အဲ့လိုအပေါင်းအကြောင်းဆက်တွေစုံလာတဲ့အခါမှာနှစ်ကလည်းကြာပြီကျွန်တော်ဖြစ်ပါတော့မယ်ဖြစ်ပါလိမ့်မယ်ဆိုပြီးတော့အတန်တန်း၃လနဲ့လုံးဝ၃လနဲ့တည်းရတောင်းလျှောက်ဒီဖြစ်တာလေးအချိန်ကြီးရပိုင်းလိုပြီးကျွန်တော်အများအားအလန်းပေးတယ်ပြောတယ်ဒါပေမဲ့ကျွန်တော်ပြောပြီးတဲ့အခါမှာသူတို့ question စစ်သေးတယ်အဲမမလို့ရပါသေးတယ်အချိန်ကြီးကောင်းပါသေးတယ်ဆိုတဲ့အစင်းလောက်ကနေလွဲပြီးအချင်းပါရင်ကမလုပ်ခဲ့ဘူးအချင်းပါရင်ကဘာလို့လုပ်ပြန်လဲဆိုတော့ကျွန်တော်ခဏဆင်မေးတာကိုကျွန်တော်ပြရမယ်ဆိုရင်တရားစက်ယုံကိုတရားစွဲယုံနဲ့အခြေတစ်ခုဆက်လာမှာမဟုတ်ဘူ
းအင်းတဲ့ကငားတဲ့ရေတရဝမျိုးလွယ်တွေမပြတ်စီရအောင်ရေစိုးတွေကိုစနစ်တကျဖောက်ချတာကျဉ်ကျက်တဲ့အမိုက်တရိုက်တွေကိုပုံမှန်ရှင်းလင်းတာတွေလုပ်ဖို့လိုအပ်တယ်လို့ပညာရှင်တွေရဲ့အကြံပြုချက်တွေနဲ့စနစ်တကျလှုပ်ဆောင်ဖို့လိုအပ်တယ်လို့လည်းကိုမမဦးကထောက်ပြပါတယ
်ငားအင်းလာရင်လုတ်ပြီးဖြစ်စီမလုတ်ပြီးဖြစ်စီဒီထဲကိုရေးချင်းရမယ်ချင်းပြီးမှအရာကြီးချက်ပေါက်ကအရာကြီးပဲရှိတယ်ကျွန်တော်တို့ water treatment ပုံစံတကျပေးရမယ်အဲဒါပညာရှင်တွေရဲ့အကျဉ်းချက်လဲလိုအောင်ပါပါ water treatment ပေးဖို့အတွက် conservation pool တွေအစစ်အစစ်နဲ့လုတ်ပြီးမှသာလင်းသတ်ဆင်တဲ့မြစ်ထဲကိုစွန့်လို့ရတဲ့အနေအထားရောက်မှသာလင်းမြစ်ထဲကိုစွန့်ဖို့သင့်တယ်လို့ကျွန်တော်တို့ပြောတယ်
တောက်တမန်အေးဟာထူးခြားတဲ့အေးတစ်ခုဖြစ်တယ်လို့တမန်ဝင်တံမိုးတွေရှိတဲ့နေရာတစ်ခုဖြစ်တာကြောင့်ဒီအင်းအနီးပီတင်းနေထိုင်နေကြတဲ့လူတို့လူတန်းလွာအသီးသီးကလည်းတောင်တမန်အင်းကြီးသက်ဆိုးရှိအောင်ထိမ့်သိမ့်ပြုပြင်တဲ့နေရာမှာတိနာလဲစိတ်နဲ့ပူပေါင်းပါဝင်ဆောင်ရွက်ဖို့အရေးကြီးတယ်လို့လည်းကိုမမဦးကပြောပါရယ
်ကျွန်တော်ဒီအင်းဟာအထက်မှမှဒီ ARV အင်းထဲမှာထူကြတဲ့အင်းမှာတကယ်ကိုတိုးတက်မှုရှိတဲ့အင်းလို့ငါလုံငန်းဦးစီးရတောင်မှသူတို့ဆိုထားတယ်ထူကြတဲ့အင်းဘာလို့ဇီဝဖြစ်စီနေမှာသူ့ရဲ့အင်းရဲ့ထူကြမှုကြောင့်မလို့ဇီဝဖြစ်စီနေရှိတဲ့အစာကွက်တွေတိုးတက်တဲ့စောင့်ခုံငတ်တွေလာတယ်ဟုတ်လားငါဘက်ဒီငလူတွေငကြောင်းတွေဒီထဲမှာဥချတယ်အဲ့တော့အင်ယာမြစ်ကိုဒီငါးပြန်သာသာထောက်ပံ့ပေးတယ်ဟုတ်လားအဲ့တော့တခါကျွန်တော်တမိုင်းဆိုင်ရာတံဖို့ဆိုရင်ကြောက်ခွန်တော်ရင်ကျင်းမှုတွေရှိခဲ့တယ်တခါဒရာကြီးအလဲကောင်မှရှိတယ်ရင်ကျင်းမှုဆိုတံဖို့နဲ့ကြည့်မယ်ဆိုရင်အများကြီးပဲအမြင့်ကြီးပဲသာသနိကအဆောက်အုံကြီးပတ်လည်မှရှိတယ်သာသနိကအဆောက်အုံကြီးဆိုတော့လေတံဖို့ကြီးအမြင့်ကြီးပြီအဲ့တော့အဲ့ဒါတွေအတွက်ချိန်ထိုးစဉ်းစားဖို့လိုပါတ
ယ်ပြည်သူပြည်ပါခီးသွားတွေအလားများတဲ့တောင်တမန်ရဲ့အနီးကဆက်ရုံတွေဟာဆက်ရုံထွက်ဆွပစ်ပစ္စည်းတွေကိုစနစ်တကျဆွပစ်ခြင်းမရှိတဲ့အတွက်အင်းတွေကငါးတွေတိစုပ်ရတယ်လို့ဆိုပြီးတော့မန္တလေးမြို့တော်စီပေတာယာရေးကော်မတီကဆက်ရုံပေါင်း18ခုရဲ့လုပ်ငန်းတွေကိုရပ်တန့်ဖို့တားပြစ်မှုတွေလုပ်ခဲ့တယ်လို့လည်းစီပေကော်မတီကအရာရှိတဦးကိုကူကားပြီးတော့ DPA သတင်းမှာဖော်ပြထားပါတယ်ဒီကိစ္စအခြေအနေအသေးစိတ်သိရအောင်မန္တလေးမြို့တော်စီပေတာယာရေးကော်မတီကိုမေးမြန်းခဲ့ပေမဲ့လို့တာဝန်ခံဖြေကြားတာမရှိခဲ့ပါဘူးရှင်
ရရှိနေပြမြန်မာနိုင်ငံသားတွေဟာအခုဆိုလို့ရှိရင်နိုင်ငံတကာအရရလုပ်ငန်းအစုံမှာတွေ့ရတယ်လို့ပဲမကြာသေးခင်ကပြဿနာရအချို့မှာလည်းမြန်မာနိုင်ငံသားတွေကကြားမှာမိသားပင်ဖြစ်ပြီးတော့ပတ်သက်လာမှုတွေတွေ့ရပါတယ်ဒါ့အပြင်မြန်မာနိုင်ငံကတရားမဝင်ရှေ့ပြောင်းလုပ်သားတွေရဲ့ပြဿနာကလည်းဒီပတ်ဝန်းကျင်နိုင်ငံတွေမှာကြီးထွားနေသေးပါ
င်ငံတကာရောက်မြန်မာနိုင်ငံသားတွေရဲ့အခွင့်အရေးကိုကာကွယ်ဖို့သူတို့ရဲ့လူအပ်ချက်တွေကိုဖြည့်ဆည်းဖို့ဒီပြောင်းလဲလာတဲ့ဆိုတဲ့မြန်မာနိုင်ငံဘက်ကဘာတွေများလှုပ်ဆောင်ပေးခဲ့ပြီလဲပေးနေပြီလဲဒီအခြေအနေကိုသုံးသပ်ဖို့အတွက်လာမယ့်စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလူတွေတို့ရရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOE မြန်မာပိုင်းကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလိုတဲ့ဒီပြောဆိုလိုတဲ့မိများလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923822554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလိုတဲ့သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ။
သတင်းရှင်တွေရဲ့အမြင်တွေကိုတင်ပြနေတဲ့ဒိုက်ရိုက်လေလိုက်စီစဉ်တွေမှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင်။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြမှာပါ။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးဟာနှစ်စဉ်ဧပြီလနောက်ဆုံးပတ်ကိုကမ္ဘာ့ကာကွယ်ဆေးထိုးတဲ့သတင်းပတ်ဖြစ်သတ်မှတ်ပြီးကာကွယ်ဆေးတွေထိုးပေးနေပါတယ်။အခုနှစ်မှာတော့ကလင်းငယ်တွေရဲ့အသက်ကိုကယ်တင်နိုင်ဖို့လိုအပ်တဲ့ကာကွယ်ဆေးထိုးတဲ့အစီအစဉ်မရှိဘူးလို့ WHO ကပြောပါတယ်။ဘာကြောင့်ပါလဲ။VOA သတင်းတော့ Carol Person သတင်းပေးပို့ထားတော့ကိုကိုစော်ဝင်းလိုင်ကပြောပြမှာပါရှင
်စစ်ပွဲတွေယောဂဗေယတွေအပါအဝင်လူတွေရဲ့ရွေးချယ်မှုတွေကြောင့်ပါဆင်းရဲတဲ့နိုင်ငံချမ်းသာတဲ့နိုင်ငံမရွေးကမ္ဘာတစ်လောကကလေးငယ်တွေဟာလိုအပ်တဲ့ကာကွယ်ဆေးကိုထိုးခွင့်မရဘဲဖြစ်နေကြပါတယ်အခုနှစ်အတွက်ကာကွယ်ဆေးထိုးတဲ့အစီအစဉ်ဟာလမ်းကြောင်းလွဲနေတယ်လို့ WHO ကျန်းမာရေးအရာရှိဒေါက်တာယွန်မရီအော်ကိုဘီလီကပြောပါတယ်
ကလေးငယ်9ယောက်မှတယောက်ကလိုအပ်တဲ့ကာကွယ်ဆေးထိုးခွင့်မရကြပါဘူး
။အဲ့ဒီလိုကာကွယ်ဆေးထိုးခွင့်မရတဲ့အတွက်တာမန်အဖြစ်ကြိုတင်ကာကွယ်လို့ရနိုင်တဲ့ပိုလီယိုဝက်သက်မိခင်ရောဂါပိုဆရာတွေနဲ့ကလေးငယ်ပေါင်းတသန်းခွဲလောက်နှစ်စဉ်အသက်ဆုံးရှုံးရမယ်လို့ဆိုပါတယ်။အီဘိုလာရောဂါပိုကူးစက်တံခံခဲ့ရတဲ့အနောက်အာဖရိကနိုင်ငံတွေမှာလည်းအပီလာလည်းကြမှာသာကာကွယ်ဆေးထိုးတဲ့အစီအစဉ်ကိုပြန်ဆနိုင်ကြတာပါ။ကာကွယ်ဆေးမထိုးနိုင်တဲ့ကလေးငယ်အများစုဟာကမ္ဘာအဆင်းရဲဆုံးနိုင်ငံတွေမှာနေထိုင်ကြတာလို့ WHO ကပြောပါတယ်။ဒါပေမဲ့ချမ်းသာတဲ့အမေရိကန်နိုင်ငံမှာနေထိုင်တဲ့ကလေးငယ်တွေလည်းအဲ့ဒီထက်မှပါပါတယ်။မနေ့ဒီဇင်ဘာလတုန်းကကယ်လီဖိုးနီးယားပြည်နယ်မှာရှိတဲ့ Disneyland အပန်းဖြေကစားကွင်းကြီးမှာစတင်လိုက်တဲ့ဝက်သက်ယောဂကုသမှုဟာဧပြီလအထိကြာခဲ့ပါတယ်။ဝက်သက်ယောဂကြောင့်အသက်သေစေနိုင်သလိုမျက်စိကွယ်တာ၊နားမကျတော့တာအပြင်အုံနောက်ပါပျက်စီးသွားစေနိုင်ပါတယ်။ကလေးငယ်တွေကိုကာကွယ်ဆေးထိုးမယ်မထိုးဘူးဆိုတဲ့အပေါ်သူတို့ကပဲဆုံးဖြတ်ခွင့်ရှိတဲ့ဆိုပြီးအမေရိကန်ပြည်ထောင်စုက Elizabeth Bello ကလေးမိခင်တွေကအစည်းအရုံးပြောဆိုနေကြပါတယ်။
ကလေးတွေရဲ့ခန္ဓာကိုယ်တွေဘာတွေထည့်တယ်ဆိုတာကိုကျမတို့အနေနဲ့ဆုံးဖြတ်ပိုင်ခွင့်လိုချင်ပါတယ်
။ကာကွယ်ဆေးတွေကတစ်ဆင့်ကလေးတွေကြီးထွားလာတဲ့အထိဖြစ်နိုင်တဲ့ autism လို့ခေါ်တဲ့အထိကျန်စိတ်ဝေဒနာခံစားရနိုင်တယ်ဆိုပြီးမိဘတွေကစိုးရိမ်နေကြတာပါ။လိလာချက်တွေအရာကတော့အဲ့ဒီလိုမဖြစ်ဘူးလို့ဆိုပါတယ်။ဝက်သက်မော်နာလို့ခေါ်တဲ့ပချိတ်ရောင်နာနဲ့အဲ့ဒီ autism စိတ်ကြဝေဒနာဆက်ဆက်မှုမရှိဘူးဆိုတော့လေလာတွေ့ရှိချက်အကြောင်းအမေရိကန်ဆေးပညာရှင်များအသင်းကထုတ်ဝေတဲ့ဂျာနယ်ထဲမှာလည်းဖော်ပြထားပါတယ်။အသက်9နှစ်အထိကာကွယ်ဆေးထောက်လျှောက်ထိုးလာတဲ့ကလေးငယ်ပေါင်းတသိန်းကိုလေလာခဲ့ပြီးအဲ့ဒီလိုဆက်ဆက်မှုမရှိဘူးဆိုတာကိုတွေ့ရှိခဲ့ခြင်းဖြစ်တဲ့အကြောင်းအဲ့ဒီလေလာဆန်းစစ်မှုကိုဦးဆောင်ခဲ့တဲ့ဒေါက်တာအန်ဂျာလီဂျိန်းကပြောပါတယ်
အမေဘာကာကွယ်ဆေးတွေနဲ့အော်တီဇင်ယောဂါဆက်နွယ်မှုရှိတယ်ဆိုတဲ့အထောက်အထားကျမတို့မတွေ့ခဲ့ပါဘူး
။ကောင်းတဲ့ဘက်ကကြည့်မယ်ဆိုရင်ဝက်သက်လိုပဲကူးစက်နိုင်တဲ့ရူဘဲလာလို့ခေါ်တဲ့အသက်ရှူလမ်းကြောင်းပိတ်တဲ့ဗိုင်းရပ်စ်ယောဂါပိုးဟာအမေရိကန်နိုင်ငံမှာမရှိတော့ဘူးလို့ WHO ရဲ့အစိတ်အပိုင်းတစ်ခုဖြစ်တဲ့ Pan American ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။အဲ့ဒီရူဘဲလာယောဂါနောက်ဒေသတစ်ခုကနေပါပျောက်ကွယ်သွားနိုင်မှုအတွက် WHO ကစ조사နေတာဖြစ်ပြီးကလေးငယ်တွေကျန်းမာရေးကောင်းမွန်စွာနဲ့အနာဂတ်မှာအကျိုးပြုလုပ်ငန်းတွေလုပ်နိုင်ကြရေးအတွက်ကာကွယ်ဆေးတွေထပ်ထိုးနိုင်ဖို့စ조사ဆောင်ရွက်နေတာဖြစ်ပါတယ်ခင်ဗ
ျကိုစော်ဝင်းလိုက်ပါရှင်စစောကအတန်ဖိုင်ထဲမှာဆက်ချွင်ရမှုကြောင့်အတန်တချို့လစ်ဟာမှုတွေရှိခဲ့တာကိုတောင်းပန်ပါရှင်မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုကြားရတော့မှာပါ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန် ြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြမစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြမပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြမစံတော်ချိန်မနက်9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါလိုင်းတိုမီတာ24 32 49တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပ
ါစစ်အောင်နိုင်ရေးလုပ်တယ်ဆိုလို့ရှိရင်လည်းကျွန်တော်ထင်တယ်ဒီဥတာမအောင်နိုင်ဘူးပေါ့ဗျာနောက်တစ်ခါကငင်းချမ်းကြီးအတွက်ဆိုလဲငင်းချမ်း
ဒါကတော့တိုင်းရင်တည်လွှာအစီအစဉ်မှာအပြည့်စုံနားဆင်ရမှာပါရှင်။ဒါအပြင်ကျမရေးကဏ္ဍကိုလည်းထုတ်လွှင့်မှာပါ။အခုတော့နက်နက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုတင်ဆက်မှာပါ။ဒေါ်လာလာတန်းရဲ့ American Indian အသုံးနှုန်းသင်ခန်းစာပို့ချက်ချက်ကိုနားဆင်ကြအောင်ပါရှင
်။ဒီကနေ့မင်းတင်ပြမယ် idiom အသုံးက
a fish out of water
ဖြစ်ပါတယ်။စာလုံးပေါင်းက a ကတခုဒီနေရာမှာတကောင် fish fish ကတော့ငါ out out adverb ကရိယာဝိသေသနာကို of of preposition ဝိပနဲ့တွဲသုံးထားတဲ့ out of ကအပြင်ဘက်သို့လို့လုံောက်ဒီပဲရပြီး water water ကတော့တော်ရရှိများတည်ပြီးဖြစ်တဲ့အတိုင်းရေးဆိုတော့စကွိုက်ထွန်ရဲ့ဓာတ်ရိုက်ဒီပဲကတော့ရေးအပြင်ဘက်ကိုရောက်နေတဲ့ငါးတကောင်ပေါ့ရေးထဲမှာအသက်ရှင်နေငါးကရေးအပြင်ဘက်ကိုရောက်နေတယ်ဆိုရင်ဘယ်လိုနေမလဲဆိုတာတော်ရရှိများစဉ်းစားပဲကြည့်နိုင်ပါလေ idiom သဘောကလည်းဒီတိုင်းပါပဲလူတဦးနေနဲ့ကိုရောက်နေတဲ့နေရာမှာရောက်နေတဲ့ပတ်ဝန်းကျင်မှာကိုကစိတ်နေတယ်နေရထိုင်ရခဲနေတယ်အနေကျနေတယ်နေနေကျနေရမဟုတ်လို့စိတ်ထဲမှာလုံခြုံမှုမရှိဘူးဆိုရင်ကိုယ့်ရဲ့ခံစားချက်ကို I feel like a fish out of water လို့တင်စားပြောလို့ရပါတယ်ဒီသုံးနှစ်ပတ်သက်လို့ George Rowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I felt like a fish out of water at our boss's party. There were a lot of rich people there, and I'm just an ordinary guy.
ကျွန်တော်ဆရာရဲ့ပါတီမှာနေရာထိုင်ရခဲ့လိုက်တာဗျာ။အဲ့ဒီမှာလူချမ်းသာတွေအတော်များများလာကြတယ်ကျွန်တော်ကတော့တာမန်လူတူးပါပဲဗျာလို့ဒိဗေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I felt like a fish out of water at our boss's party. There were a lot of rich people there and I'm just an ordinary guy.
ကိုရောက်နေတဲ့ပတ်ဝန်းကျင်နဲ့ကိုကစိတ်နေတယ်အနေရထိုင်ရခဲ့နေတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
A fish out of water
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
ဒေါ်လာလာတန်တင်ဆက်နေတဲ့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာစီစဉ်ပါရှင်တောက်ကြနေနနက်ခင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ဒီတစ်ပတ်ကျမရေးကဏ္ဍမှာတော့ကလေးအယက်ပူမှုပြဿနာအကြောင်းကိုတင်ပြမှာပါဒီပြဿနာကိုမိဘတွေကစိုးရိမ်နေပြီးမကြာခဏဆေးကန်းလာပြားလေးရှိတယ်လို့ကလေးအထုကူတွေကဆိုပါတယ်ဒီအကြောင်းတွေကိုဆေးတက္ကသိုလ်တက်ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှူးပါမော့ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းပြီးတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါမော့ခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့ဒီကလေးသူငယ်တွေရဲ့ဒီကြီးထွားဖွံ့ဖြိုးမှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြောခဲ့ကြရမှာပေါ့ဒီတစ်ခုဖြစ်တဲ့ဒီအရက်ပုတဲ့ပြဿနာနဲ့ပတ်သက်ပြီးတော့ဆရာရှိကိုလာပြတဲ့လူနာတွေများလေရှိတာဆရာ
တော်တော်လေးတော့ရှိပါတယ်အများဆုံးလည်းမဟုတ်ဘောနော်ဆိုတော့အများဖြစ်နေကြစုံရင်းမိသားစုဝင်ပြောင်းဝင်ရှော့ဖြစ်တာလို့လောက်တော့လည်းမတွေ့ဘူးဒါမှလည်းကလေးတွေရက်ပုတာကိုတော့လည်းဒီကရရဲ့စိုးရိမ်ကြတယ်ပေါ့နော်လာပြတာရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီပြဿနာကဘာကြောင့်အဓိကဖြစ်ရလဲ
ဒီခန္ဓာကိုယ်ပုံမျိုးကိုတက်မှုဆိုတာဒီတော့ကျွန်တော်တို့ဆွေးနွေးခဲ့တယ်လို့ပဲပေါ့အခြေခံအချက်လက်တွေပေါ်မှာအများကြီးလို့တည်တာပေါ့အဲ့ကျွန်တော်တို့ကတော့ဒီရပ်ပူတယ်လို့လာပြောရင်သူရဲ့အသက်အတိအကျဘယ်လိုမျိုးနဲ့ဘယ်လိုလဲစကြာလေးလားမိန်ကလေးလား သူတို့တွေရတိုင်းနာလေးကိုလည်းစနစ်တကျတိုင်းရတော့သူတို့ကတိုင်းဝန်တိုင်းမှမှလို့ရှိရင်အဲ့မှမှောင်းပေါ့နော်ဒီမှာဒီစကေးမှာဖနောင်းထီရမယ်တင်မားထီရမယ်ကျောကုန်းရဲ့အပေါ်ပိုင်းထီရမယ်နောက်ဆီထီရမယ်ပြီးရင်နည်းနည်းလေးလေးလေးကပြင်ပြင်နဲ့အပြန်ရှိရမယ်ပြီးတော့မှခေါင်းနဲ့ပေးတာလိုမျိုးပေါ့နော်တန်လေးနဲ့ဒီချတိုင်းအလားဆိုဒီချရအောင်အဲ့တော့ဒီအသက်ဒီရဲ့ဒီကမ္ဘာ့ဈမိုင်းကိုရသတ်မှတ်ထားတဲ့စံလုံးလေးနဲ့ကြည့်ရအောင်ကလေးတရားစီလိုက်ရင်ဒီနောက်ဆုံး3ရက်အောက်ပေါ့3ရက်နေ3ကြတာပြည့်တယ်ဒီလိုကျွန်တော်သတ်မှတ်တော့ရေးရဖြစ်အဲ့ဒီချက်ထဲမှာကြည့်လိုက်လို့3တပ်စလိုက်အောင်ရောက်နေတယ်ဆိုတာရပ်ပြည့်တယ်လို့သတ်မှတ်တော့တချို့ကလည်းနောက်ဆုံးပူ3ကားတော့ပူ3ဆရာမှာလို့ယူရတယ်ရှိပါတော့အဓိကတော့ကျွန်တော်ကဒါကိုကြည့်မယ်တော့ဒီကရရဲ့ရက်ကိုလည်းကြည့်လို့အဓိကတော့ရက်ကစီစားဝမှာမူတည်ရရှိတဲ့ငွေများမြောက်ကမွေးလာရင်လည်းကလေးကအသက်ရှိကိုညားတယ်ပြည့်တဲ့လူကမွေးလာရင်လည်းပြူဖို့ကများပါတယ်ဒါပေမဲ့ဒီပတ်ဝန်းကျင်ကချမ်းမရေလို့ခါရတော့တယ်ဒီကြောင့်ဒီကုသောအတိုင်းတာတီတော့အကျိုးပြုတယ်ပေါ့နော်ခါရမကောင်းရင်ပြူတင်လာတော့ပြူမယ်လုံးဝကြီးกว่า6အောင်လည်းဖြစ်လို့မရဘူးเน
าะဟုတ်ကဲ့ဆရာတော့ဆရာဆလူတာတော့အဓိကဒီတိုက်မိုတန်ဒီမှန်ကန်ပြီးတော့မှအားလုံးနဲ့ခြုံပြီးတဲ့အခါကျတော့မှပေါ့เนาะခုနကအပူဆုံးအနေထားကို
စံတန်းချ
တ်မှတ်နိုင်တယ်စံတန်းချတ
်ဟုတ်တယ
်အဲ့တော့ဆရာတော့
ကျွန်တော်တို့ရဲ့ဒီခပ်ပြားလေးကမှထည့်ကြည့်အောင်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုယောဂအဖြစ်နဲ့တတ်မှတ်နိုင်တယ်ဆိုပါတော့ဆရာเนาะဖြစ်ရချင်းအကြောင်းရတော့ခုနဆရာပြောတဲ့ဒီမိဘတွင်နဲ့ဆိုင်တာရဲ့နောက်တစ်ခါကျတော့အဟာရနဲ့ဆိုင်တာပေါ့ဆရာเนา
ะအရက်မှာတော့ဒီခုနမိဘနဲ့အဟာရနဲ့ပေါ့ပေါ့เนาะကျန်တဲ့ချက်တည်းလေးပါပါတယ်ဥမာအပြင်ဆိုတစ်ခါတလေယောဂရှိတယ်ပေါ့မမွေးရပါလုံးယောဂရှိတယ်နောက်ပန်းနိုင်ချက်ယောဂရှိတယ်တီဗီယောဂရှိတယ်ဟောဒီလိုခံမင်းမှလည်းပြူသွားမယ်တော့
နောက်တစ်ခ
ါဒါရက်ဟော်မုန်းချုပ်တယ်ဥလည်းပူတယ်ညာရင်လည်းမမြင်အတကဒီမွေးရပါမိဘကတော့ရှိပါလေဒါပေမဲ့တချို့ကလေးတွေမှာမဒေါင်းဆင်ဒရုံးလို့ခေါ်ပါတော့ဗီဇာကြောင်းနဲ့မျိုးဖြစ်သွားတယ်အဲ့လိုမျိုးဆိုလို့ရှိရင်လည်းပြူပါအဲ့လိုပဲတချို့မွေးရပါပေါ့နော်ယိုးယောဂါတွေပေါ့အမတချို့ဆိုလူလူလေးတွေပေါ့နော်တွေ့တယ်မလားအဲ့ဒါတွေကလည်းမျိုးမျိုးနဲ့လိုက်တယ်နောက်တော့တစ်ခါလေကြတော့သူ့လူလူကြောင်းလဲသွားအဲ့ကျတော့ခြေလေးလက်တွေကတူနေတဲ့ခန္ဓာကိုယ်ကြောယိုးရှည်ရတော့ပုံမှန်ပေါ့နော်အဲ့ကျပူပူလေးတွေနဲ့လက်ရှင်တွေဘာမှတွေ့ပါလိမ့်မယ်ကာကြလာဗီတာမင်ဒီချို့တယ်တာတော့မဟုတ်ဗီဇကြောင့်ပဲမျိုးလိုက်တဲ့ယောဂတွေကြောင့်ပါဖြစ်ဖြစ်ယိုးပျော့ယောဂပေါ့ရစ်ကက်ပေါ့ဖြစ်လို့ရှိရင်လည်းကလေးတွေခြေထောက်လေးခုန်ခုန်လေးနဲ့ပုတ်နေတာတွေရှိတတ်တယ်ပေါ့နော်ပရောဘလမ်များတော့ဒီမျိုးရိုးနဲ့လိုက်တာတွေကိုတွေ့ပါ
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဒီကုသမှုအပိုင်းမှာတော့ဒီဖြစ်နေတဲ့ယောဂကိုအဓိကကုသပေးရတဲ့ဘက်ပေါ့
ဟုတ်တယ်ပေါ့အဲ့တော့ပထမဆုံးတော့ကျွန်တော်ကမိသားရဲ့ height ကိုတိုင်းတယ်အဲ့မှာကျွန်တော်က mid range height ဆိုတော့ဒီမိသားရဲ့ခံရပေါ့နော်ဒါဖြစ်နိုင်တဲ့ရက်ကိုမှန်းဆလို့ရပါတယ်ဥမာယောက်ျားလေးဆိုလို့ရှိရင်အဖေရဲ့ရက်ကဒီတိုင်းယူရတယ်အမေရဲ့ရက်မှာတော့ဒီငါးလက်မကွဲပေါ့နော်ဒါမှမဟုတ် 13cm ပေါင်းရတယ်အဲဒီနှစ်ခုရဲ့ဂျားရဲ့ဖြန်းရတာကလေးကဖြစ်နိုင်တဲ့ဟိုမျောလင်းရတဲ့ရက်ပေါ့ဥမာကလေးက main ကလေးဆိုလို့ရှိရင်အမေရက်ကိုဒီတိုင်းပဲယူမယ်အဖေရဲ့ရက်ထက်နေပြီးခုနပြောလို့ငါးလက်မကွဲဒါမှမဟုတ် 13cm ပေါ့နောက်လိုက်အဲ့နှုတ်တာနဲ့အမေရနဲ့ average ယူလို့ရှိရင်ဒါဖြစ်နိုင်တဲ့ပုံမှန်အရက်ကိုရပါတယ်။တခါလေကြလို့ဒီရတယ်မကဘူးပေါ့။ကလေးတွေကဒီအပြိုဘောလူပြိုဘောဝင်တဲ့အရွယ်ပေါ်လည်းမဟုတ်သေးဘူး။အပြိုဘောလူပြိုဘောဝင်ပြီဆိုရင်တခါလေထိုးတက်သွားတယ်ပေါ့။ဒါပေမဲ့တချို့မှာတော့ဒီအပြိုဘောလူပြိုဘောဝင်တာနောက်ကျတယ်။သူများနေရာအရက်ကထိုးတက်သွားပြီးတော့တော်တော်မောမောဖြစ်နေအချိန်မှာသူကညက်ပြီးတော့ကြံနေတတ်တယ်။ဒါပေမဲ့သူတို့ကြည့်လိုက်တော့လူပြိုဘောပြိုဘောမဝင်သေးဘူး။အဲ့သူကဖြစ်ဖြစ်လာတဲ့ပြူပေါ်လူပြူပေါ်ဝင်လာနောက်ချနေတာပေါ့။စာမျိုးတွေကမိဝမျိုးလည်းလိုက်တတ်ပါလား။အဲ့လိုမျိုးကြတော့တမန်ဒီပိုင်းနဲ့အယိုးအသက်ကိုရှင်းကြည့်တယ်ပေါ့။ဥမာအသက်က7နှစ်ရှိမယ်အယိုးအသက်က9နှစ်ပဲရှိသေးရင်ပြူပေါ်လူပြူပေါ်ဝင်လာနောက်ချနေတယ်ပေါ့။အဲ့ကြတော့ဒါသိသိဝင်းညာမရှိဘူးပေါ့။အသက်ကြီးလာဒီအချိန်နဲ့မျှသူလည်းလူပြူပေါ်ဝင်တဲ့အချိန်ပြူပေါ်ဝင်တဲ့အချိန်ကြာသူရက်ကလည်းချန်တဲ့ကလေးတွေလိုထိုးတက်သွားတာပဲ။လူကအများအားဖြင့်လည်းရရှိမနေဘူးပေါ့နော်။အများအားဖြင့်ဆက်ချင်းနှစ်လောက်ကြာရင်ယူရီဆက်သွားတယ်။ယူရီခြေထွက်တဲ့အပိုင်းပေါ့နော်။ထိပ်ပိုင်းတွေပေါ့။ဒါတွေဆက်မဆက်တော့ရက်ကဆက်မတက်တော့ဘူးပေါ့။ဒါတော့ခုနနောက်ကျနေတဲ့ကလေးတွေကလည်းအစတော့ပူချန်နေတယ်။နောက်သူတို့လူပြောပေါ့ပြောပေါ်ဝင်တဲ့ခါကျထိုးတက်လာတယ်။အများဆက်ချင်းနှစ်လောက်ပါရက်သွားရင်သူက19နဲ့20ကျမှရက်တဲ့ကျနောက်ဆုံးကျတော့လေတူတူဖြစ်သွားတော့ပေါ့နော်။ဒီကောက်ဒါရှင်းပြပြီးတော့ချိန်လေးစောင့်ဖို့အတွက်ကြိုးစားပါ
။ Okay. ဆရာဝန်ဆရာမတွေနဲ့ပြပြီးမှသာဒီရက်ပူလည်းမပူဘူးဆိုတော့တခြားခွဲကြပါဘူး။ဟု
တ်ကဲ့ကျွန်တော်ကလည်းခဏလို့ပြည်ပြီဆိုလို့ရှိရင်ပြင်မရက်ကိုကြည့်တယ်။နောက်သားရဲ့ဟော်မုန်းချူတာဆိုလို့ရှိရင်လည်းမျက်နှာချမ်းချမ်းပေါ့နော်ရုပ်စုစုပူပူရည်ရည်ပါလေထိုင်ထိုင်မိုင်းမိုင်းပုံပေါ့နော်။အဲ့ခါလို့ကျတော့ကျွန်တော်ဒီဟော်မုန်းလေကိုတိုင်းကြည့်တာပေါ့။နောက်တော့အယိုးသက်လည်းသူကနောက်ကျတာတယ်။အဲ့လိုတွေ့ရင်တော့ဒီသားရဲ့ဟော်မုန်းပေးလိုက်လို့ရှိရင်ကလေးရဲ့ရက်ကပြန်တက်လာအောင်တော့သူကပုံမှန်လေးကပြန်ဖြစ်တာပေါ့နော်။ဒါပေမဲ့စေကူတာတော့နောက်ကြလေလေပုံမှန်မဖြစ်နိုင်ဘူးပေါ့လေ။ဘုကံဒီယောဂဒီခုကြောင့်စုပ်တို့နှလုံးတို့အပေတို့ကြောက်ကတ်တို့မှာယောဂဖြစ်လို့နာရရှိယောဂဘိုးဝင်ခြင်းပေါ့။ဥပမာချင်းဒီဘီတို့ HIV တို့ဒီလိုမျိုးဖြစ်လို့ရှိကလေးကရပ်ပူတာပေါ့နော်။အဲ့လိုကြတော့ခြေကံချောင်းချေရမှာကုလို့ရတဲ့အကြောင်းဆိုရင်ကုပေးလို့ရပါမယ်။အဲ့ဒါဆိုလို့ရှိရင်လည်းရက်ကပြန်ပြီးတော့တက်လာတာ
ပေါ့နော်။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ။
ကိုဝင်းမင်းတင်ဆက်နေတဲ့ကျမ်းမာရေးကဏ္ဍပါရှင်။ကြာသပတေးတိည VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်မှာလည်းဒီကဏ္ဍကိုတင်ဆက်နေပါဗျ။ VOA မြန်မာပိုင်းရဲ့အစီအစဉ်တွေနဲ့ပတ်သက်လို့သရရှင်တွေဝေဖန်ကြံပေးမယ်ဆိုရင်ပေးပို့ရမယ့်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါရဲ့ရှင်။အခုတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုထုတ်လွှင့်မှာပါ။နေဆက်သတင်းတောက်တွေကစူးစီးတင်ပြထားပါရဲ့ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါဘီအန်အိုင်ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွာမှာနားဆင်ရမှာတွေကတော့ဝပီနယ်ကိုအတိအမှတ်ပြုထောက်ခံပေးဖို့အတွက်ဝတ်တပ်ဖွဲ့ခေါင်းဆောင်ပေါ့ယူချမ်းကနေအစည်းအဝေးတက်ရောက်လာတဲ့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့ခေါင်းဆောင်တွေကိုတောင်းဆိုလိုက်ပါတယ်။မြမတပ်မတော်ကနေဖမ်းဆီးထားတဲ့သူတွေကိုရခိုင်ပြည်နယ်ကြောက်တော်မြို့နယ်တရားရုံးမှာရုံးထုတ်စစ်ဆေးခဲ့ကြတယ်ဆိုတာနဲ့ကိုကန်တပ်ဖွဲ့သတင်းမထုတ်ပြန်ဖို့မြမတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့ထုတ်ပြန်ချက်အပေါ်တိုင်းရင်းမီဒီယာရဲ့အမြင်တွေကိုကြားကြားရမှာပါရှင်။
ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ဝါပြည်သွေးစည်းညွှန်ရေးတက်မတော်ဌာနချုပ်ပန်ဆန်းမြို့မှာတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့12ဖွဲ့ရဲ့ထိပ်သီးခေါင်းဆောင်တွေ9ရက်ကြာတွေ့ဆုံဆွေးနွေးပွဲမှာဝါတပ်ဖွဲ့ခေါင်းဆောင်ပေါ့ယူချမ်းကဝါပြည်နယ်ကိုအတိအမှတ်ပြုထောက်ခံပေးဖို့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့ခေါင်းဆောင်တွေကိုတောင်းဆိုလိုက်ပါတယ်။မေလ1ရက်နေ့ကနေ6ရက်နေ့အထိတွေ့ဆုံပွဲပထမနေ့မှာခေါင်းဆောင်ဖြစ်သူပေါ့ယူချမ်းကတောင်းဆိုလိုက်တာပါ2008ဖွဲ့စည်းပုံအရအရှမ်းပြည်အရှေ့ပိုင်းဟိုပန်ခရိုင်အတွင်၃မြို့နယ်မမန်းခရိုင်အတွင်၃မြို့နယ်ကိုစုစည်းပြီးပြည်နယ်အဆင့်သတ်မှတ်ပေးဖို့နေပြီးတော့အစိုးရထံဝါတပ်ဖွဲ့ကနေတင်ပြတောင်းဆိုရင်ထောက်ခံတိမှတ်ပြုပေးဖို့ပန်ဆန်းရောက်တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေရဲ့ကိုယ်စားလှယ်တွေထံဝါခေါင်းဆောင်တွေကနေတောင်းဆိုတာဖြစ်ပါတယ်လက်ရှိဝါပြည်သွေးစည်းညီညွတ်ရေးတပ်မတော်ထိန်းချုပ်ထားတဲ့ဝါဒေသဟာ18,000စတုရန်ကီလိုမီတာကျယ်ဝန်းပြီးရန်ကုန်တိုင်းဒေသကြီးထက်တစ်ဆနီးပါးပိုကြီးပါတယ်
ရခိုင်တပ်မတော်နဲ့ဆက်ဆံမှုရှိတယ်ဆိုပြီးမြန်မာတပ်မတော်ကနေဖမ်းဆီးထားတဲ့လူတွေထဲက19ဦးကိုမေလ4ရက်နေ့ကရခိုင်ပြည်နယ်ကြောက်တော်မြို့နယ်တရားရုံးမှာယုံထုတ်ခဲ့ပါတယ်အခုယုံထုတ်လာသူတွေထဲမှာမင်းပြရတိတောင်နဲ့ကြောက်ဖြူမြို့နယ်တွေဘက်ကဖမ်းဆီးခံထားရသူတွေဖြစ်ပြီးသူတို့ကိုစစ်ဆေးစရာရှိတဲ့အတွက်စစ်တပ်ကနေယမန်ယူဖို့ယုံထုတ်တာဖြစ်ပြီးရဲစခန်းမှာချုပ်နှောင်ထားတယ်လို့ကြောက်တော်မြို့နယ်ရဲစခန်းမှူးကအတည်ပြုပြောပါတယ်ကြောက်တော်မြို့နယ်အတွင်းမှာစာနောက်ဆုံးပတ်ကမြမတပ်မတော်နဲ့ရခိုင်တပ်မတော်အကြားတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပြီးတဲ့နောက်တိုက်ပွဲဖြစ်ပွားရာဒေသအတွင်းခြေရွာသားတွေကိုဖမ်းဆီးခဲ့ပါတယ်။တန်တရားနဲ့ဖမ်းဆီးခံရတဲ့ခြေရွာသားတွေကိုမြမတပ်မတော်ကနှိပ်စက်တာတွေရှိတဲ့အတွက်ဧပြီလ29ရက်နေ့မှာတန်တရားနဲ့ဖမ်းဆီးခံရသူတွေကိုဥပဒေနဲ့အညီသာစစ်ဆေးမေးမြန်းဖို့ရခိုင်အမျိုးသားပါတီကနေမြမအာဏာပိုင်တွေကိုတောင်းဆိုခဲ့ပါတယ်။
ချင်းပြည်နယ်ထန်တလန်မြို့မှာဧပြီလ29ရက်နေ့ကနေ28ရက်အထိကျင်းပပြုလုပ်တဲ့ပထမအကြိမ်မြန်မာနိုင်ငံလုံးဆိုင်ရာအကြောင်းသားတုညီလာခံကနေမြန်မာနိုင်ငံလုံးဆိုင်ရာချင်းအကြောင်းသားသမဂ္ဂကိုဖက်စီလိုက်ပါတယ်မြန်မာနိုင်ငံဒေသအသီးသီးမှာကြောင်းတက်နေရတဲ့ချင်းအကြောင်းသားတွေဟာရခိုင်ကထက်
ချစ်ကြည်လေးစားမှုစီးတုံးညီညွတ်မှုပုံမခိုင်မာလာစေဖို့နဲ့ချင်းကြောင်းသားများတွေရဲ့ပညာရေးလူမှုရေးအဆင့်တန်းအားမြင့်တင်ပြီးကြောင်းသားထုရဲ့အခွင့်အရေးတွေအပြည့်အဝရရှိအောင်ဆောင်ရွက်သွားဖို့အတွက်အခုတမကကိုဖက်စည်းလိုက်ကြတာဖြစ်တယ်လို့ကြောင်းသားတွေရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ချင်းပြည်နယ်မှာယနေ့ချိန်ထိတက္ကသိုလ်မရှိသေးတဲ့အတွက်ကြောင့်ချင်းကြောင်းသားတွေဟာပခုတ်ကူစစ်တွေမုံရွာရန်ကုန်မန္တလေးမကွေးကလေးစတဲ့တက္ကသိုလ်တွေမှာသာသွားရောက်တက်ကြရပါတယ်
မွန်ပြည်နယ်ရေးမြုံနယ်အန်တင်ကျေးရွာမှာတော့အန်တင်ကြောက်မီတွဲဆက်ယုံစီမံကိန်းရုပ်သိမ်းရက်အတွက်ဒေသခံ 6,000 ကျော်ကနေဆန္ဒဖော်ထုတ်ပွဲတစ်ရက်ကိုကျင်းပခဲ့ပါတယ်ဆက်ယုံစီမံကိန်းဟာဒေသခံတွေကနေလိုလားမှုမရှိတယ်လို့ပေးထွက်ဆိုးကျိုးတွေရှိနိုင်တာကြောင့်စီမံကိန်းကိုဖျက်သိမ်းဖို့တောင်းဆိုတယ်လို့ဒေသခံတွေကပြောပါတယ်ဒီအကြောင်းကိုတရင်ရွာမှာဆက်လက်နားဆင်ရမှာပါ
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ကော့နွယ်ကျေးရွာအုပ်စုကလဲတချို့တွေကိုအစိုးရဘတ်ဂျက်နဲ့စက်မှုလဲရမြင့်အဖြစ်နဲ့ထွင်ရထားပြီးပြန်လည်နေရာချပေးတဲ့အခါမှာကိုပိုင်လဲမြင့်တွေလွှဲမစွာပြန်ရရှိတဲ့အတွက်လက်မခံနိုင်ဘူးလို့လဲသမားတွေကပြောပါတယ်စက်မှုလဲရမြင့်စနစ်နဲ့လဲမြင့်ဖော်ဖို့အတွက်ကိုကရင်ပြည်နယ်လဲရစိုက်ပျိုးရေးဌာနကပြီးခဲ့တဲ့နိုဝင်ဘာလကစတင်ပြီးဒေသခံ33ဦးရဲ့လဲမြင့်ဧကပေါင်း180ကိုထွင်ရထားခဲ့တာပါအစိုးရမှလဲတွေကိုအပြောင်းထွင်ရက်ထိုးထားပြီးအခုပြန်လဲပေးတဲ့အခါမှာလဲအရွှေ့အပြောင်းပြန်ရတဲ့အတွက်လဲသမားဘက်ကအရှုံးပေါ်လို့လက်မခံနိုင်ကြတာဖြစ်တယ်လို့ကမိုင်ကုန်းရွာကလဲပိုင်ရှင်စောအောင်မဲကျင်ကပြောပါတယ်ကော့ကရိတ်မြို့နယ်ကရင်မျိုးသားအစည်းအရုံး KNU အနေနဲ့ကတော့လယ်သမားတွေရဲ့လေမြင့်အမှန်ကိုပြန်တိုင်းမှာဖြစ်ပြီး KNU မြေဂရမ်ပါထုတ်ပေးမှာဖြစ်လို့အစိုးရမြေတိုင်းနဲ့ပြန်ညှိနှိုင်းပေးမယ်လို့လေမြင့်ဌာနမူမန်သူလောက်ကပြောပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါနိုင်ငံတကာစာနယ်ဇင်းလွတ်လပ်ခွင့်နေ့ဖြစ်တဲ့မေလ3ရက်နေ့မှာမြန်မာတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကနေမီဒီယာတွေမှာကိုကန့်တက်ဖွဲ့သတင်းမထုတ်ဖို့အတွက်တတိပေးလိုက်ပြီးထုတ်ပြန်ရင်အရေးယူမယ်လို့စာနယ်ဇင်းကောင်စီကအကြောင်းကြားခဲ့ပါတယ်။တပ်မတော်ကလည်းအခုလိုသတင်းထိမ့်ချုပ်တဲ့လုပ်ရက်ပေါ်တိုင်းရင်းသားသတင်းမီဒီယာတွေကနေဘလို့အမြင်ရှိပါသလဲဆိုတာကိုဆိုင်းမင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်။
တမ်တော်အနေနဲ့အခုလိုမီဒီယာထိန်းချုပ်မှုလုပ်ရဟာသတင်းမီဒီယာလောကအတွက်အလားအလာမကောင်းဘူးလို့နိုင်ငံတကာမြန်မာသတင်း PNR ရဲ့ဒါရိုက်တာလည်းဖြစ်လွတ်လပ်တော်မှုသတင်းအေဂျင်စီအက်ဒီတာချုပ်လည်းဖြစ်တဲ့နိုင်ငံကဆော့မွန်ကအခုလိုပြောပါတယ
်တမ်တော်ဘက်ကသတင်းလူကလာကူမျိုးကိုလွတ်လပ်မှုကိုဖိတ်ပင်နေဆိုတာကတော့ဒါကျွန်တော်တို့သတင်းမီဒီယာလောကအတွက်တော်တော်မကောင်းဘူးပေါ့ဒီကနေ့ကျတော့ဒီလူကသတင်းမီဒီယာတစ်ခါတော့ဒီဆိုင်နာကိစ္စပြည်ပခသတင်းမီဒီယာကျွန်တော်တို့မှာသတင်းမီဒီယာအနေနဲ့ဒါလှုပ်လှဆိုတင်ပြပိုင်ခွင့်ရှိတယ
်စစ်အောင်နိုင်ရဲ့အတွက်မီဒီယာတွေအပေါ်ထိန်းချုပ်တဲ့လုပ်ရဟန်လက်ရှိဖော်ဆောင်နေတဲ့ငင်းချမ်းရေးကိုအဟန့်ဒါဖြစ်စေနိုင်တဲ့လုပ်ရလို့ရှမ်းတန်တော်စင်တင်ဌာနတီထောင်တူလည်းဖြစ်ပြီးထောင်စု Institute Director လည်းဖြစ်တဲ့ဦးခွန်ဆိုင်ကပြောပါတယ
်စစ်အောင်နိုင်ရေးလုပ်တယ်ဆိုလို့ရှိရင်လည်းကျွန်တော်ထင်တယ်ဒီဥတာမအောင်နိုင်ဘူးပေါ့ဗျာနောက်တစ်ခါကငင်းချမ်းကြီးအတွက်ဆိုလဲငင်းချမ်းနဲ့ငင်းနဲ့လောက်အောင်မှာဖြစ်သွားတယ်။အင်းအားသုံးပြီးတော့မှလုပ်တယ်ဆိုလို့ရှိရင်တမတော်ကဥဆောင်တဲ့လုပ်နေတဲ့ငင်းချမ်းကြီးကိစ္စကိုတမတော်ကပြန်တော့မှဖြစ်စည်းပြီးတော့ဖြစ်နေတယ်လို့ကျွန်တော်မြင်ပါတယ
်။ရှမ်းပါတာနဲ့ထုတ်ဝေတဲ့ဆန်ပိုင်ကြာနဲ့အက်ဒီတာချုပ်ဟင်းကာယန်ကတော့တမတော်တည်မှန်ပြန်ကြားရေးအဖွဲ့ကနေထုတ်ပြန်တဲ့အမိန့်ဟာတည်င်းမီဒီယာတွေကိုပေါင်ခတ်တဲ့တဘောလို့မြင်ပါတယ်
။စာနယ်ဇင်းလွတ်လပ်ခွင့်နေ့မှာကျမဒီလိုမျိုးအမိန့်ထုတ်တယ်ဆိုတာဟာတိုက်တိုက်ဆိုင်ဆိုင်လောက်တာလားဒါမှမဟုတ်အစီအစဉ်ရှိရှိလောက်တာလားဆိုတာစဉ်းစားစရာဖြစ်တယ်။သတင်းသမားတွေကိုပေါင်ခတ်တဲ့နေသားမျိုးအခုခေတ်ကနမိတ်ကြတာလားလို့လည်းယူဆစရာဖြစ်တယ်
။ကိုကန်းတိုက်ပွဲနဲ့ပတ်သက်လို့ Facebook လူမှုရေးစာမျက်နှာကိုကိုကားပြီးတင်ထုတ်ပြန်ခဲ့တဲ့11တင်းစာကိုစစ်တပ်တင်းမှန်ထုတ်ပြန်ရေးအဖွဲ့ကနေတတိပေးခဲ့ဖူးပြီးဖြစ်ပါတယ်။
ဆက်ပြီးတော့မွန်ပြည်နယ်တောင်ပိုင်းရေမြို့နယ်အန်တင်ကျေးရွာမှာတည်ဆောက်ဖို့ရထားတဲ့ကြောက်မီသွေးသုံးထပ်အားပေးစက်ယုံစီမံကိန်းကိုရုပ်သိမ်းပေးဖို့မေလ9ရက်နေ့မှာလူထုအင်အား 6,000 ကျော်ကနေကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဒီစီမံကိန်းကိုဒေသခံတွေကဘာကြောင့်ကန့်ကွက်နေပါသလဲ။ဒီစီမံကိန်းဟာဒေသအတွက်ဘလို့ထိခိုက်မှုတွေရှိနေတယ်လဲဆိုတာကိုမြင့်ရင်စနေရဲ့စူးစီးချက်ကိုနန်းဟုံကနေအခုလိုတင်ဆက်ထားပါတယ်။
ရေးမြုံနယ်ဒေသခံတွေအနေနဲ့ကြောက်မီးသွေးဆက်ယုံရဲ့ကောင်းကျိုးဆိုးကျိုးအပေါ်နားလည်သဘောပေါက်လာပြီးတော့ဆက်ယုံကိုအလိုမရှိဘူးဆိုတော့စံတတ်သဘောထားကိုထုတ်ဖော်လာတာဖြစ်တယ်လို့လဲရေးမြုံလူမှုအကျိုးဆောင်အဖွဲ့ရဲ့အတွင်းရင်းမှူးကိုအောင်နိုင်ဝင်းကအခုလိုပြောပါတယ်။အလိ
ုမရှိတာဆိုတော့သိတိကြတာတော့ no ဆိုတဲ့စကားကိုပါပဲဗျ။အားလုံးကခုချိန်မှာကျွန်တော်တို့အစီအစဉ်လုပ်ခဲ့တဲ့ ပေါ့နော်ကြောက်ပြီးတော့လည်းပတ်သက်တဲ့ချိုးချိုးတွေကိုခုချိန်ကျတော့လူသူကအားလုံးကဒီပေါ်မှာလက်ခံလာတဲ့သဘောပေါက်သွားပြီချိုးချိုးတကယ်ချစ်တယ်ဆိုတာသိတဲ့အချိန်မှာလူသူတွေကသူတို့စံသားနဲ့သူတို့လာတာဖြစ်တယ
်ရင်းမြို့နယ်အန်ဒင်းကျေးရွာမှာကျင်းပတဲ့ဒီစံထဖော်ထုတ်ပွဲမှာလူထုအင်အားတထောင်ကျော်လောက်ကိုစည်ရင်ပေးတွင်းခဲ့ပြီးမဲ့တက်ဆိုင်ရာမြို့နယ်အာနာပိုင်တွေကနေအင်အား6000ခန့်သာခွင့်ပြုခဲ့လို့ဒေသခံ6000ကျော်တက်ရောက်ခဲ့တယ်လို့ရေးလူမှုအကျိုးဆောင်အဖွဲ့အတွင်းရင်းမှုကိုအောင်နိုင်ဝင်းကပြောပါတယ်ဒေသခံပြည်သူလူထုတွေကန့်ကွက်နေတဲ့ကြားမှာပဲဧပြီလ9ရက်နေ့ကရင်းမြို့နယ်မှာဆောက်လုံးမဲ့ကြောက်မီသွေးစစ်ရုံစီမံကိန်းနဲ့ပတ်သက်ပြီးတော့တိုယိုထိုင်းကုမ္ပဏီနဲ့ပြည်ထောင်စုအဆင့်လက်စစ်စွမ်းအင်ဝန်ကြီးဌာနတို့ကအကောင့်ထည့်ဖော်ဖို့သဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်ဒီလိုလုပ်လိုက်ခြင်းဟာလူထုရဲ့သဘောထားစံတကိုမလေးစားတာဖြစ်တယ်လို့မှုန်ပြင်းတဲ့လွတ်တော်ကိုယ်စားလှယ်ဦးအောင်နိုင်ဦးကပြောပါတယ်
လူလူရဲ့ဆန္ဒကိုမလေးစားဘဲနဲ့လုပ်တဲ့ကိစ္စလို့ဒါကျွန်တော်မြင်တာပေါ့နောက်တစ်ခုကဘုံစည်းစနစ်တိုက်ဆန်နေနိုင်ငံရဲ့အုပ်ချုပ်ပုံလူလူရဲ့စာလောက်အောင်လုပ်ပြီးနိုင်စားမရှိဘူးလို့ပဲကျွန်တော်ဒီလိုမျိုးမြင်တာပေါ့
ဒေသခံတွေအနေနဲ့ကြောက်မီးတွေးစစ်ရုံရဲ့ဘေးထွက်ဆိုးကျိုးတွေဟာဒေသခံတွေကိုထိခိုက်နစ်နာစေတဲ့အတွက်စစ်ရုံကိုမိမိတို့ဒေသမှာလုံးဝမဖြစ်စေချင်ဘူးလို့ရေးဒေသခံအမျိုးသမီးတဦးကပြောပါတယ်
ဒီလေရခြင်းလေရဖြစ်စီနိုင်တယ်ကျဲမရေးနဲ့လည်းအများဆုံးထိခိုက်နိုင်တယ်ကျိုးစီကဆုတ်ပစ်တဲ့ရေပူတွေဟာဒီရေထဲဆင်းသွားတဲ့သူငားတယ်လည်းဆင်းနိုင်တယ်ဒီရေလောက်သားတွေတက်မယ်လုံလမဲ့ဖြစ်နိုင်တယ်သူစီကထွက်လာတဲ့ဆိုးကျိုးတွေအလုံးဒီမှာတော့ဒေတာခံတွေအလုံးထိခိုက်နိုင်
စီမံကိန်းကို2016ခုနှစ်မှာစတင်အကောင့်ထဲပေါ်သွားမှာဖြစ်ပြီးတော့တည်ဆောက်မှုကာလကို6နှစ်ကနေ6နှစ်အတွင်းအပြည့်တည်ဆောက်သွားဖို့ပြည်ထောင်စုအဆင့်အစိုးရနဲ့တိုယိုထိုင်းကုမ္ပဏီတို့သဘောတူလက်မှတ်ရေးထိုးထားကြပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ဝါပြည်သွေးစည်းညွညွရေးတပ်မတော်ဌာနချုပ်ပန်ဆတ်မြို့မှာတိုင်းရင်းသားလက်နက်ကန်အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးပွဲမှာဝါပြည်နယ်ကိုအတိမတ်ပြုထောက်ခံပေးဖို့ဝါတပ်ဖွဲ့ကောင်းဆောင်ပေါ့ယူချန်းကတိုင်းရင်းသားလက်နက်ကန်တပ်ဖွဲ့ကောင်းဆောင်တွေကိုတောင်းဆိုလိုက်ပါတယ်။ရခိုင်တပ်မတော်နဲ့ဆက်ဆက်မှုရှိတဲ့ဆိုပြီးမြမတပ်မတော်ကဖမ်းဆီးထားတဲ့သူတွေထဲက18ဦးကိုရခိုင်ပြည်နယ်ကြောက်တော်မြို့နယ်တရားရုံးမှာရုံးထုတ်စစ်ဆေးခဲ့ပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။နေဆက်သတင်းတော့တွေစူးစီးတင်ပြနေတဲ့တရင်သတင်းလွှာအစီအစဉ်ပါရှင်။ဒီကနေ့ညတောက်ကြနေ့ညအစီအစဉ်မှာလဲအမျိုးသမီးကဏ္ဍသိပ္ပံနဲ့နည်းပညာသုတဆုံလင်အမေရိကန်တခွင်စတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင
်အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်ညောကမြို့မှာကျင်းပခဲ့တဲ့နျူကလ িয়ার လက်နက်မပြန့်ပွားရေးသဘောတူစာချုပ်ပြန်သုံးသပ်ရေးညီလာခံအတွင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီမိန့်ခွန်းပြောကြားခဲ့တာမှာတော့နျူကလ িয়ার လက်နက်တွေဟာသမိုင်းစာအုပ်တွေထဲမှာပဲရှိတယ်ဆိုတော့အနာဂတ်မျိုးကျွန်တော်တို့အမှန်တကယ်ဖန်တီးနိုင်မလားဆိုပြီးတော့မေးခွန်းထုတ်သွားခဲ့ပါတယ်။အဲ့အတွက်အဖြေကတော့လုံနိုင်ပါတယ်ဆိုပြီးတော့လည်းပြောသွားပါတယ်။ဒါပေမဲ့ကမ္ဘာလုံးဆိုင်ရာကိစ္စရပ်တွေဆောင်ရွက်တာနဲ့ပဋိပက္ခတွေကိုဖြေရှင်းတဲ့နေရာမှာပြောင်းလဲလာနေတဲ့အယူအဆတွေကိုကမ္ဘာကြီးအနေနဲ့လက်ခံယုံကြည်မှတာဖြစ်နိုင်မယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။ဒီအနာဂတ်ခီးရဲ့သမိုင်းမတိုင်တစ်ခုကတော့လွန်ခဲ့တဲ့45နှစ်နျူကလ িয়ার လက်နက်မပြန့်ပွားရေးသဘောတူစာချုပ် NPT အသက်ဝင်လာတဲ့အချိန်မှာစတင်ခဲ့တာဖြစ်ပါတယ်။နျူကလ িয়ার လက်နက်မပြန့်ပွားရေးသဘောတူစာချုပ်ရဲ့အဓိကအနှစ်သာရကတော့ရိုးရိုးရှင်းရှင်းပဲဖြစ်ပါတယ်။အဲ့ဒါကတော့နျူကလ িয়ার လက်နက်မရှိတဲ့နိုင်ငံတွေနျူကလ িয়ার လက်နက်ရအောင်မလုပ်ကြဘို့နျူကလ িয়ার လက်နက်ရှိပြီးသားနိုင်ငံတွေအနေနဲ့လည်းလက်နက်တွေဖြုတ်သိမ်းဖို့စီကိုဥတီကြဖို့နဲ့နိုင်ငံအားလုံးငြိမ်းချမ်းတဲ့နျူကလ িয়ার စွမ်းအင်ရရှိသွားနိုင်ဖို့ဖြစ်ပါတယ်။ဒါပေမဲ့ဒီသဘောတူစာချုပ်ဆက်ပြီးကြိုးကြောင်စီလျော်မှုရှိဖို့အတွက်ဆိုရင်တော့ဒီသဘောတူစာချုပ်အနေနဲ့ဩဇာတက်ရောက်မှုရှိဖို့ကအရေးကြီးတယ်လို့မစ္စတာကယ်ရီကပြောပါတယ်။ဒါကဘာကိုဆိုလိုသလဲဆိုတော့နျူကလ িয়ার လက်နက်တွေတခြားကိုပြန်သွားမဲ့ကိစ္စကိုလက်မခံဘဲပယ်ချတဲ့နေရာမှာကမ္ဘာကြီးအနေနဲ့တစုတစည်းတည်းရှိဖို့လိုအပ်နေတယ်ဆိုတာဖြစ်ပါတယ်။ဒီကနေ့ချိန်မှာတော့အဲ့ဒီရည်မှန်းချက်ကိုဥတည်နေတဲ့သမိုင်းဝင်တိုးတက်မှုအလားအလာတွေရှိနေတယ်လို့ဝန်ကြီးကယ်ရီကပြောလိုက်ပြီးတော့အီရန်နိုင်ငံနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံ၅နိုင်ငံနဲ့ဂျာမနီနိုင်ငံတို့ကြားနျူကလ িয়ার သဘောတူစာချုပ်ချုပ်နိုင်ဖို့အတွက်ကြေကြေပြန့်ပြန့်ဆွေးနွေးနေတာတွေကိုညီညွတ်ပြောဆိုသွားခဲ့ပါတယ်။အဲ့ဒီသဘောတူစာချုပ်အရာနျူကလ িয়ার လက်နက်အတွက်လိုအပ်တဲ့နျူကလ িয়ার ပစ္စည်းတွေထုတ်လာနိုင်တဲ့ အီရန်နိုင်ငံရဲ့လမ်းကြောင်းအားလုံးကိုပိတ်သိမ်းပြီးသူတို့ရဲ့နျူကလ িয়ার စီမံကိန်းဟာငြိမ်းချမ်းစွာအသုံးပြုဖို့အတွက်ဖြစ်တယ်ဆိုတာကိုနိုင်ငံတကာအတိုင်းအဝန်းကယုံကြည်မှုရှိလာအောင်လုပ်သွားဖို့ဖြစ်ပါတယ်။ကမ္ဘာလုံးဆိုင်ရာထမ်းဆောင်ရမယ့်တောင်ပေါ်တွေကိုလစ်လျူရှုပြီးနိုင်ငံတကာရဲ့လုံခြုံရေးနဲ့ငြိမ်းချမ်းရေးကိုချိန်ချောက်နေတဲ့နိုင်ငံတွေထဲမှာမြောက်ကိုရီးယားနိုင်ငံဟာအထင်ရှားဆုံးနိုင်ငံတစ်ခုဖြစ်တယ်လို့နိုင်ငံသားဝန်ကြီးကယ်ရီကပြောကြားသွားပါတယ်။မြောက်ကိုရီးယားနိုင်ငံအနေနဲ့သူ့ရဲ့နျူကလ িয়ার လက်နက်တွေနဲ့စီမံကိန်းတွေကိုဖြတ်သိမ်းသွားမှာဖြစ်ပြီးတော့နျူကလ িয়ার လက်နက်မပြန့်ပွားရေးစာချုပ်ကိုစတင်သဘောတူစဉ်ကလိုက်နာရမယ့်တာဝန်တွေကိုအပြည့်အဝလိုက်နာသွားဖို့လိုတယ်လို့လည်းသူကပြောလိုက်ပါတယ်။နျူကလ িয়ার လက်နက်မပိုင်ဆိုင်ရအောင်ထိန်းချုပ်တဲ့အနေနဲ့ပြန်ပြီးတော့လှုပ်ဆောင်သွားမယ့်ကိစ္စရည်နဲ့ပတ်သက်ပြီးတော့လည်းအမေရိကန်ပြည်ထောင်စုအနေနဲ့သတိရှိပါတယ်ဆိုပြီးတော့နိုင်ငံသားဝန်ကြီးကယ်ရီကပြောကြားလိုက်ပြီးလက်ရှိနျူကလ িয়ার အင်အားကြီးနိုင်ငံတွေဟာလက်နက်ဖြုတ်သိမ်းတာတွေကိုမှန်မှန်လေးလှုပ်ဆောင်နေပြီးတော့နှစ်ဖက်ပေးယူလုပ်တာတွေကိုဖြည့်ဆည်းသွားမှာဖြစ်တယ်လို့လည်းပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဒါကိုလှုပ်ဆောင်နေတယ်လို့သူကအလေးပေးပြောကြားလိုက်ပြီးတော့နျူကလ িয়ার လက်နက်မပြန့်ပွားရေးစာချုပ်ကိုလက်မှတ်ရေးထိုးချိန်ကစပြီးလက်နက်တွေအစုလိုက်အပြုံလိုက်သိမ်းဆီးထားတဲ့အထက်က85ရာခိုင်နှုန်းလောက်ကိုထိထိရောက်ရောက်ရှော့ချနေကြောင်း1994ခုနှစ်ကစတင်ပြီးတော့ပြည်မြအဖြစ်တနေ့ကိုဒုံးကြီးထိပ်ဖူးတစ်ခုမကတဲ့နှုန်းနဲ့နျူကလ িয়ার ဒုံးကြီးထိပ်ဖူး1000ကျော်ကိုတစစီဖျက်သိမ်းနေတဲ့အပြင်အသုံးမပြုတော့တဲ့နျူကလ িয়ার ဒုံးကြီးထိပ်ဖူးနောက်ထပ်20ရာခိုင်နှုန်းကျော်ကိုဖျက်သိမ်းဖို့အချိန်မြင့်လှုပ်ဆောင်သွားဖို့ကြိုးပမ်းနေတယ်လို့လည်းပြောပါတယ်။ဒါပြင်နျူကလ িয়ার လက်နက်မပြန့်ပွားရေးသဘောတူစာချုပ်ရဲ့တတိယမှန်တိုင်းဖြစ်တဲ့နျူကလ িয়ার ငြိမ်းချမ်းစွာအသုံးပြုမှုတိုးချဲ့ရေးမှာအရေးပါတဲ့ကဏ္ဍကနေပါဝင်ရတဲ့အပေါ်မှာအမေရိကန်ပြည်ထောင်စုအနေနဲ့ဂုဏ်ယူမိတယ်လို့လည်းပြောပါတယ်။သဘောတူစာချုပ်ရဲ့အဓိကကျတဲ့လုပ်ငန်းတွေဆက်လက်လှုပ်ဆောင်သွားဖို့အတွက်မိမိတို့အနေနဲ့တန်ဖိုးတန်ချမှတ်ထားပြီးဒါအပြင်နျူကလ িয়ার လက်နက်အပြိုင်ဆိုင်တက်စင်တာကိုအတိတ်မှာထားသွားဖို့အတွက်လှုပ်သွားမှာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောကြားသွားကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြီးပါပြီ။
ခုတင်ပြသွားတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOE ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင် VOE မြန်မာပိုင်းကနေဒီနေ့ကို3ချိန်ရေဒီယိုအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းနေပါတယ်အခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြမှာပါရှင်
ဒီတဲ့ရွေးကောက်ပွဲတွေမှာလက်ရှိဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ရဲ့ Conservative Party ကအောက်လူတော်နေရာအများစုကိုအနိုင်ရပြီမဲ့တက်ပြတ်သားသားလူများစုဖြစ်ဖို့အနေငယ်လိုသွားတယ်ဆိုတာကိုမဲယုံထွက်ကောက်ယူတဲ့စစ်တမ်းတွေကပြပါတယ်။အောက်လူတော်မှာအမှတ်အရေအတွက်650ရှိပါတယ်။တနင်္ဂနွေလုံးကအတန်းလွင့်သတင်းသမားတွေကောက်ယူတဲ့စစ်တမ်းရလဒ်ကိုကြာသပတေးနေ့ကမဲယုံတွေပိတ်သွားပြီးတဲ့နောက်မိနစ်ပိုင်းအတွင်းမှာပဲထုတ်ပြန်တာပါ။အခုရွေးကောက်ပွဲဟာပြည်ထောင်နိုင်ငံမှာဆယ်စုနှစ်များစွာအတွင်းခမန်းရခက်ခဲဆုံးနဲ့အရေးပါဆုံးရွေးကောက်ပွဲဖြစ်တယ်လို့လိလာသူတွေကပြောပါတယ်။စစ်တမ်းအရ Conservative Party ကအမှတ်နေရာ316နေရာကိုအနိုင်ရပြီးအတိုက်ခံလေးပါပါတီက239နေရာနိုင်ရပါတယ်။စကော့တလန်မျိုးသားပါတီ SNP ကအမတ်နေရာ58နေရာကိုနိုင်ရပါတယ်။အမေရိကန်လေကြောင်းတိုက်ခိုက်မှုကြောင့်သူတို့ရဲ့ထိပ်တန်းခေါင်းဆောင်တဦးပြီးခဲ့တဲ့လအတွင်းသေဆုံးသွားတယ်လို့ယီမန်နိုင်ငံမှာရှိတဲ့အယ်ကိုင်ဒါအဖွဲ့အစည်းကပြောပါတယ်။ယီမန်နိုင်ငံအတွင်းကမူခေါလစစ်ကမ်းမြို့ကိုအမေရိကန်ကလေကြောင်းတိုက်ခိုက်တာမှာအယ်ကိုင်ဒါအဖွဲ့အစည်းခေါင်းဆောင်နက်ဆာဘင်အာလီ LNC နဲ့သူ့ရဲ့သားကြီးအပါအဝင်တခြားစစ်သွေးကြွအတော်များများလည်းသေဆုံးသွားတယ်လို့ site လို့ခေါ်တဲ့ထောက်လှမ်းရေးအဖွဲ့ကကြေညာပရိနေမှာပြောပါတယ်။ဆီးရီးယားနိုင်ငံမှာအစ္စလာမ်စစ်သွေးကြွ IS အစွန်ရောက်တွေကိုတိုက်ခိုက်ဖို့သဘောထားအစွန်မြောက်တဲ့ဆီးရီးယားတပုံတွေကိုအမေရိကန်ကစပြီးလေ့ကျင့်ပေးနေပြီလို့ပန်တဂွန်စစ်ဌာနချုပ်ကပြောပါတယ်။နောက်ကြောင်းကိုအထူးလေ့လာဆန်းစစ်ထားတဲ့ဆီးရီးယားတပုံအယောက်90ကိုလုံခြုံတဲ့နေရာမှာစပြီးလေ့ကျင့်ပေးနေပြီလို့အမေရိကန်ကာကွယ်ရေးဝန်ကြီး Ashton Carter ကသတင်းတောက်တွေကိုကြားသာပရိနေမှာပြောပါတယ်။အီရန်နျူကလ িয়ার အစီအစဉ်ကိုကန့်သက်ဒါစီရေးဆိုင်ရာဘယ်လိုနိုင်ငံတကာသဘောတူညီချက်မျိုးကိုမဆိုပြန်ပြီးသုံးသပ်ခွင့်ဒါအပြင်ပယ်ချနိုင်ခွင့်တောင်မှရစေမယ့်ဥပဒေမူကြမ်းတစ်ရပ်ကိုအမေရိကန်ထက်လွှတ်တော်ကအတည်ပြုလိုက်ပါပြီ။ထောက်ခံမဲ98မဲကောက်ကူမဲ10မဲနဲ့အထက်လူတော်ကတီးပြလိုက်တာကိုနောက်တနေ့ပိုင်းမှာအောက်လူတော်ကဆုံးဖြတ်မှာပါခင်ဗျာ
။တရင်ချင်းချုပ်ကိုကိုချော်ချော်သိန်းကပြပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုစော်ဝင်းလိုက်ပါ။အင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ VOE မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လင်းမှာပါရှင်။ VOE မြန်မာပိုင်းကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်။တော်ရရှင်အားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.